Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများခင်ဗျာ VOA American အတန်းကနေ2023ခုနှစ်မတ်လ10ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေထည့်ရိုက်စလွန်နေပါပြီ။လိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube ကလည်းတစ်ချိန်တည်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှာတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုမြန်မာနဲ့နိုင်ငံတကာမှာကျင်းပနေကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာ26သန်းအကူအညီပေးလိုက်ပါတယ်ယူကရိန်းကိုစစ်ရေးအကူအညီတွေပေးကြဖို့ဥရောပသမဂ္ဂ EU ကာကွယ်ရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်ဒီအကြောင်းတွေကိုပြောပြပေးပါပါကိုဝင်းမင်းရေ
โอเคပါကိုခင်မောင်စိုးမင်းရေအခုလိုစိတ်ဝင်စားစရာကောင်းတဲ့သတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင် TNL တောင်းပလောင်ထင်းချွတ်ရွာနယ်မြေမှာဝန်တန်းတွေ CDN ဝင်ဖို့ TNL ကအမိန့်ထုတ်လိုက်ပါတယ်။နောက်တရုတ်အာရှရေအထူးကိုယ်စားလှယ်ရဲ့မြန်မာခီးစင်တဲ့အဓိကဆွေးနွေးခဲ့တာတွေကိုစောင့်စီပြောခွင့်ရက
ဒီကတော့ငင်းငိုင်းတဲ့ပတ်သက်တဲ့ကိစ္စပါပဲဗျ။ငင်းငိုင်းတဲ့ပတ်သက်တဲ့ကိစ္စဖြစ်တယ်။ဟိုဘက်မြောက်ပိုင်းဖွဲ့တယ်လေ။ပြည်ကပြည်ဖြစ်ပါတယ်။
နောက်မြန်မာလူသားများတဲ့ကိုရီးယားမှာတော့ဗီဇာမဲ့နိုင်ငံခြားသားတွေကိုအရေးယူဖို့အစိုးရကပြင်ဆင်နေပါတယ်အခုလိုသတင်းစွာတွေပြီးမှာတော့ဗိုလ်ဒုညဦးကျော်စံတာရဲ့အစီအစဉ်အသစ်ဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးခံနောက်ပြောပြပေးနေကြလူထုနဲ့ကြံ့မာရေးအားကစားကဏ္ဍအပတ်စဉ်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာကြားမှဒန်းတူညီများတဲ့အခွင့်အရေးတွေအတူတူရရှိရေးနဲ့လူအတိုင်းဝိုင်းမျိုးစုံကအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုကြပါတယ်။အရေးပါတဲ့ကွန်ပျူတာနည်းပညာတွေကိုအမျိုးသားတွေဒန်းတူအမျိုးသမီးတွေလည်းလက်လန်းမိစေရေးနဲ့ဒီဂျစ်တယ်အတိုင်းဝိုင်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ရပိုင်ခွင့်တွေကိုကာကွယ်ကြဖို့အမျိုးသမီးများနေ့အထိမ်းအမှတ်အဖြစ်ကုလသမဂ္ဂကအလေးပေးပြောဆိုပါတယ်။ကဘာတဝမ်းအမျိုးသားတွေနဲ့ရှင်လိုက်ရင်အမျိုးသမီး256တန်းလောက်ပိုနေနေပြီးအင်တာနက်သုံးစွဲခွင့်ရရှိတဲ့အပြင်အွန်လိုင်းမှာလည်းဘေးကင်းလုံခြုံမှုနည်းကြောင်းထောက်ပြကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကဒီနှစ်အတွက်အမျိုးသမီးရဲစွမ်းတပ်တုရှင်တွေကိုဂုဏ်ပြုဆုမြင်တဲ့အခမ်းအနားကိုအမေရိကန်အင်ဂျီတော်မှပထမဆုံးကျင်းပပါတယ်။အရင်နှစ်2022ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကချီးမြှင့်တဲ့အမျိုးသမီးရဲစွမ်းတပ်တည်ရှင်စင်ရင်ထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူတဦးလည်းဖြစ်လက်ရှိဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူငယ်နဲ့အမျိုးသမီးရေးရာဒူးဝင်ကြီးမတ်ဤတင်စာမောင်လည်းပါဝင်ပါတယ်ခင်ဗျာ
ဒီနေ့ကြောက်တဲ့ PP ဆိုင်ရာဒီအမျိုးသမီးများနေမှာပဲမြန်မာနိုင်ငံမှာဒန်းတူညီများရေးလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှုပ်ရှားခဲ့တဲ့အမျိုးသမီးတွေနဲ့မင်းကလေးတွေကိုဂုဏ်ပြုပါတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်လိုက်ပါတယ်။ဒေါ်ဆန်းစုကြည်၊လူလူတော်မှဒေါ်စင်မအောင်၊မတ်တီတာစံချောင်း၊ဒေါက်တာစင်တီအောင်မောင်တို့ရဲ့ပုံတွေနဲ့အတူဒီမိုကရေစီရေးနဲ့ဒန်းတူရေးအတွက်ဥဆောင်လှုပ်ရှားခဲ့သူတွေရဲ့ပုံတွေကိုအတူတွဲပြီးအမေရိကန်တန်ယုံ Facebook စာမျက်နှာလူမှုကွန်ရက်မှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း Generation C Gen Z လို့ခေါ်တဲ့မျိုးဆက်သည့်အမျိုးသမီးငယ်တွေရဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုရှေ့တန်းကအဓိကပါဝင်ခဲ့တယ်လို့လည်းအမေရိကန်ညီလေးဌာန USIP ရဲ့အစိုးရကစားတွေကလည်းဖော်ပြခဲ့ပါတယ်။ထောင်နဲ့ချီတဲ့မျိုးသမီးတွေဟာအန်ဒီယာကိုမချောက်မယွံ့အဖမ်းဆီးခံနှိမ့်ဆက်ညှဉ်းပန်းခံရတဲ့အကြားဒီမိုကရေစီရေးအတွက်ဆက်လက်လှုပ်ရှားခဲ့တာကိုအသိမှတ်ပြုပါတယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့လေပိုင်းဆရာကြံဖတ်မှုတွေကတော့နေရာတိုင်းမှာရှိနေစေဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကလည်းစစ်တကအနာသိမ်းပြီးနောက်ပိုင်းမှာတင်းတင်းကြပ်ကြပ်ပို့ပြီးဖိနှိပ်ကက်သက်ခံရတယ်လို့တက်ချွတ်လှူရှားသူတွေကပြောနေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒေသတွင်းနိုင်ငံတွေမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ26တန်းထပ်မံကူညီပံ့ပိုးသွားမယ်လို့နိုင်ငံရေးဌာနပြောခွင့်ရ Netbrite ကမနေ့မတ်လ9ရက်နေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
Earlier today, at the launch of the 2023 Joint Response Plan for the Rohingya Humanitarian
Crisis, မနေ့ကကျင်းပတဲ့2023ခုနှစ်ရိုဟင်ဂျာအရေးနိုင်ငံတကာအလှူရှင်များရဲ့ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုကအဲ့ဒီငွေကြေးပမာဏကို ဂရိကဝေ့ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာ2019ဩဂုတ်လအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာဒေသကိုရိုဟင်ဂျာဒုက္ခသည်9သိန်းခွဲနီးပါးထွက်ပြေးတိမ်းရှောင်လာခဲ့တဲ့အချိန်ကစလို့ရခိုင်ပြည်နယ်ရိုဟင်ဂျာပြည်ပကအတွက်အမေရိကန်ကခနေ့အချိန်အထိဒေါ်လာ 1.1 ဘီလီယံနီးပါးကူညီထောက်ပံ့ပေးခဲ့တယ်လို့လည်းသူကပြောပါတယ်အခုထပ်မံပေးမဲ့အကူအညီတွေကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေကြတဲ့သက်တမ်းခွဲနီးပါးရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်ဖက်စလုံးမှာနေပြီးအခက်အခဲကြုံကြိုက်နေသူတွေအတွက်အမေရိကန်ရဲ့မိဖက်အဖွဲ့အစည်းတွေနဲ့အရေးပေါ်လိုအပ်တဲ့စာနာမှုအကူအညီတွေကိုဆက်လက်ပံ့ပိုးပေးမှာဖြစ်တယ်လို့ NetBright ကပြောဆိုသွားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကိုဖျက်ပြီးမြန်မာလူသမားတွေကိုမလေးရှားနိုင်ငံဘက်တရားမဝင်ပို့နေတဲ့ကိုရဲအဖွဲ့ကောင်းဆောင်မျိုးသမီးကိုထိုင်းမှာဖန်ဆီးမိလိုက်ပါတယ်အသက်53နှစ်အရွယ် Miss Pailini လို့ခေါ်တဲ့ချီမိုင်းကိုနောင်ထပူရီခရိုင်တွင်ကသူမနေမှာမနေ့မတ်လ9ရက်နေ့ကဖန်ဆီးလိုက်တယ်လို့ထိုင်းလူအမှုကြီးကြပ်ရေးရဲဌာနထဏာခွဲ6ရဲ့အထူးစုံစမ်းစစ်ဆေးရေးမှုရဲအရာရှိဒန်ချိုင်ချရွန်ယွတ်ကပြောလိုက်ပါတယ် Miss Pailini ဟာစီကျောက်ခရိုင်တွင်ကပို့ဆောင်ရေးကုမ္ပဏီတစ်ခုမှမန်နေဂျာဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်သူမဟာထိုင်းမြန်မာနယ်စပ်နဲ့ထိုင်းမလေးရှားနယ်စပ်တို့မှာရှိတဲ့ပွဲစားတွေနဲ့ပေါင်းပြီးမြန်မာကတရားမဝင်အလုပ်သမားတွေကိုတင်ပို့နေတယ်လို့လည်းထိုင်းရဲတွေကထုတ်ပြောပါဗျ။သူမအနေနဲ့အ ਨੇ ဆုံးတရားမဝင်လူမောင်ခိုးကုမှု9ချိန်လောက်ပြုလုပ်ခဲ့တယ်လို့လည်းသူတို့ကပြောပါတယ်။အလားတူပဲသူမရဲ့ကိုယ်ရဲနဲ့ချိတ်ဆက်လုဆောင်နေသူ73ကိုလည်းထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနေဆန်ကလာပတ်ဌာနေရာလာစတဲ့ပြည်နယ်တွေမှာတရားမဝင်ဝင်ရောက်လာသူတွေကိုပို့ဆောင်ပေးမှုနေရာထိုင်ခင်းစီစဉ်ပေးမှုတို့နဲ့ဖန်ဝရန်ထုတ်ထားတယ်လို့လည်းရဲတွေကစပ်ပြောခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15953ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံကဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ယူကရိန်းတပ်ဖွဲ့တွေကိုလက်နက်ခရမ်းတွေပုံမိုထောက်ပံ့နိုင်ဖို့တွန်းအားပေးတဲ့ရည်ရွယ်ချက်နဲ့ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာဗိုလ်ဒူးနေကဥရောပသမ္မဂ EU အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲမတိုင်ခင်မှာအက်စတိုးနီးယားကာကွယ်ရေးဝန်ကြီးပန်နိုပက်ကော့ကလက်နက်တွေပုံမိုဝယ်ယူပူးတွဲဝယ်ယူကြပြီးထောက်ပံ့ဖို့ပြောပါတယ်။အဲ့ဒီလိုလုံဆောင်ဖို့အတွက်ကြိုးစားမှုတွေဟာစစ်ဆွမ်းရည်မြင့်တင်ဖို့နဲ့အနာဂတ်မှာ EU လုံခြုံရေးအတွက်အထောက်အကူဖြစ်စေတယ်လို့ပြောပါတယ်။EU နိုင်ငံကြေးရာမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုဝဲကလည်း EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးဆိုင်ရာစစ်မှုဌာနမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ကြတာအပြင်ရှိပြီးသားတူလောင်ထားတဲ့လက်နက်ခရမ်းတွေကိုရေတိုမှာအသုံးပြုဖို့အနေနဲ့အမြန်ဆုံးယူကရိန်းကိုပေးပို့သင့်တယ်လို့ပြောပါတယ်။ဒါအပြင်အခုချိန်မှာရရှိနိုင်တာတွေကိုယူကရိန်းကိုပေးပို့ဖို့ကသတင်းပတ်အနည်းငယ်တွင်ပြည်စည်းနိုင်တယ်လို့လည်းပြောပါတယ်။ပြဿနာကတော့ဆက်လက်ခုခံဖို့လိုအပ်နေတဲ့လက်နက်တွေကိုဘယ်လိုထောက်ပံ့ရမလဲဆိုတာပါပဲလို့သူကပြောပါတယ်။ယူကရိန်းနိုင်ငံအနေနဲ့ကလည်းအထူးသဖြင့်155မမအမြောက်ကြီးတွေပုံမထောက်ပံ့ဖို့အနောက်မဟာမိတ်တွေကိုတောင်းဆိုထားပါတယ်။ဒီတော့အတွင်းမှာရုရှားခြေစားတပ် Wagner Group ရဲ့အကြီးအကဲ Pepgeni Prekhorzin ကလည်းသူတို့အနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကအရေးကြီးတဲ့စစ်မျက်နှာဖြစ်တဲ့ဘာမို့မျိုးရဲ့အရှိချမ်းကိုတိမ့်ပိုက်မိပြီလို့ဗိုလ်ဒူးနေကပြောဆိုပါတယ်ခင်ဗျာ
။အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီဟာမကြာခင်အမေရိကန်ကိုလာရောက်ဖို့ရှိပြီးသမ္မတဂျိုးဘိုက်ဒန်နဲ့တွေ့ဖို့ရှိနေပါတယ်။2021ခုနှစ်မှာအမေရိကန်ကပထမဆုံးချိန်ကြီးညာခဲ့တဲ့အမေရိကန်ပြည်ထောင်အော်စတြေးလျသုံးနိုင်ငံကာကွယ်ရေးသဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုအော်စတြေးလျနဲ့အမေရိကန်ခေါင်းဆောင်တွေကြီးညာကြလိမ့်မယ်လို့လည်းသတင်းတွေထွက်နေချိန်မှာပဲအခုလိုတွေ့ဆုံကြမှာပါ။၃ရက်ကြာအိန္ဒိယခေစဉ်ပြီးအမေရိကန်ကိုသွားမယ်လို့လည်းဩစတြေးလျကမထွက်ခွာခင်ဒီနေ့ဗိုလ်ဒူးနေမှာပဲဝန်ကြီးချုပ်အယ်ဘန်လစ်စီကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့လည်းရှေ့လာမယ့်တနင်္လာနေ့ချရင်အမေရိကန်ဆန်ဒီယေဂိုမြို့မှာသမ္မတဘိုက်ဒန်ပြည်ထောင်ဝန်ကြီးချုပ်ရီရှိဆူနက်တိုနဲ့တွေ့တဲ့အခါသဘောတူညီချက်အသေးစိတ်ကိုထုတ်ပြန်လိမ့်မယ်လို့ဩစတြေးလျသတင်းဌာနဆစ်ဒနီမော်နင်းဟာရယ်ကဖော်ပြခဲ့တာကိုတော့ဝန်ကြီးချုပ်ကအတိအမပြုပေးခဲ့ပါဘူး။ AUKUS လို့အတူကောက်ခေါ်တဲ့သုံးနိုင်ငံကာကွယ်ရေးသဘောတူညီချက်အရ ဉာဏ်ရည်တူနည်းပညာ cyber နဲ့ quantum နည်းပညာတို့ဖြင့်ရှေးရောက်စနစ်တွေတာဝန်ပစ္စည်းတွေပါဝင်နည်းပညာခဏတွေမှာကျန်းကျင်မှုတွေအလွယ်တကူမျှဝေနိုင်မှုရည်ရထားတာပါခင
်ဗျ။တရုတ်ဖြော်ပြရေးလူမှုကွန်ရက် TikTok နဲ့တခြားပြည်ပအခြေဆိုင်နည်းပညာတွေကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တယ်ဆိုရင်အစိုးရကပိတ်ပင်ခွင့်အာဏာအနှင်းမဲ့ဥပဒေအထက်လွတ်တော်အမတ်တဒါဇင်လောက်ကမနေ့ကအဆိုပြုခဲ့ပြီးအမေရိကန်သမ္မတအိမ်ပြူတော်ကလည်းထောက်ခံတဲ့အကြောင်းမနေ့ကပြောဆိုပါတယ်။အမေရိကန်ပြည်သူတန်းတရာလောက်အသုံးပြုနေတဲ့လူကြိုက်များတဲ့ TikTok အသုံးပြုတာကိုထိန်းချုပ်ဖို့အတွက်လွတ်တော်အမတ်တချို့ကြိုးစားနေတာကိုပိုပြီးထောက်ခံအားပေးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်သူတန်းတရာလောက်ဟာနေ့စဉ်မိနစ်60လောက် TikTok ကိုသုံးနေကြတယ်လို့အထက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမတ်ဝါကနာကပြောဆိုပါတယ်ခင်ဗျာ
။အီရန်ကကျောင်းသူတွေအစိတ်အသင့်နဲ့ဖြစ်ရတွေနဲ့ဆက်နွယ်ပြီးလူတော်များများကိုအီရန်ဆိုရကဖမ်းဆီးလိုက်ပါတယ်။လူတချို့ဟာပြည်ပရောက်တိုက်ခိုက်သတင်းမီဒီယာတွေနဲ့ဆက်သွယ်ခဲ့တယ်လို့မကြာသေးခင်ကပေါ်ပေါက်ခဲ့တဲ့ဒီကိရုံးတွေနဲ့ပတ်သက်နေတယ်လို့အီရန်ပြည်ထောင်ရေးဝန်ကြီးဌာနကဆက်ဆွဲထားတာကိုအစိုးရပိုင်းသတင်းမှမနေ့ကထုတ်လွှင့်သွားခဲ့ပါတယ်။လူမလာကတဲ့ကဆိုရင်အီရန်နိုင်ငံကကျောင်းတွေမှာကျောင်းသူတထောင်လောက်အစိတ်အသင့်တွေဖြာနာခဲ့တယ်လို့အီရန်ဆိုရသတင်းဌာနနဲ့အရာရှိတွေကပြောနေပါတယ်။တချို့နိုင်ငံရေးသမားတွေကတော့ဒါဟာမိန်းကလေးတွေပညာသင်တာကိုကန့်ကွက်နေတဲ့ဘာသာရေးအဖွဲ့တွေရဲ့လှုပ်ရဆိုပြီးအပြစ်တင်နေပါတယ်။လူလေးယောက်ပါတဲ့အဖွဲ့အစည်းတစ်ခုတည်းက၃ယောက်ကိုမကြာခင်ကဖြစ်ပွားခဲ့တဲ့အထူးကြုံတွေမှာပါဝင်ပတ်သက်ခဲ့တဲ့အတွက်ဖမ်းဆီးလိုက်ကြောင်းနဲ့ပြည်ပရောက်တိုက်ခံသတင်းမီဒီယာတွေနဲ့ဆက်သွယ်တာကိုစုံစမ်းဖော်ထုတ်ထားတဲ့အကြောင်းကြေညာထားပေမဲ့အသေးစိတ်ကိုတော့အီရန်အစိုးရကပြောဆိုသွားခြင်းမရှိပါဘူး။ကျောင်းတွေမှာအစိတ်သင့်စေခဲ့တဲ့လောက်ရက်တွေအတွက်ပြည်내6ခုကလူတော်များများကိုဖမ်းဆီးလိုက်တဲ့အကြောင်းလည်းကြေညာချက်မှာဖြည့်ဆွဲဖော်ပြပါရယ်။ကျောင်းတွေကိုအစိတ်သင့်ခဲ့တဲ့တိုက်ခိုက်မှုဟာခွင့်လွှတ်လို့မရတဲ့ရာဇဝတ်မှုကြီးဖြစ်ပြီးရွယ်ချက်ရှိရှိလုပ်မယ်ဆိုရင်တည်တံ့စီမှာဖြစ်ကြောင်းအီရန်ဘာသာရေးခေါင်းဆောင်ကလည်းတင်းလာနေမှာပြောထားပါရယ်။ဒီအမေရိကန်ရဲ့ပေါ်တူညထိတ်ထက်ရောက်တဲ့တဲ့တွေကိုကိုခမောင်စိုးမင်းနဲ့ကျွန်တော်ပြပြခဲ့တာပါအခုလိုတဲ့တွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးတဲ့ပေးဖို့ချက်တွေကိုဇက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့ TNL တအောင်းပလောင်ထင်းချုပ်ရနယ်မြေမှာဝန်တန်းတွေ CDN ဝင်မှု TNL ကအမိန့်ထုတ်လိုက်တာပါ TNL ခေါ်တအောင်းပလောင်တပ်ဖွဲ့ကသူတို့ဒေတာအတွင်းကဌာနဆိုင်ရာဝန်တန်းတွေကို6လအတွင်း CDN လုပ်ဖို့နဲ့လိုက်နာမှုမရှိရင်အရေးယူသွားမယ်လို့တတိပေးလိုက်ပါတယ်တောင်ပလောင်ဒေသမှာ CDM လုပ်သူတွေကိုစစ်တပ်ကရေးယူတာရှိတယ်လို့မလုပ်သူတွေကို TNL ကရေးယူမဲ့အခြေအနေရှိတာကြောင့်သူတို့ဘဝဟာလုံခြုံမှုမရှိဘဲဖြစ်နေကြောင်းဒေသခံဝန်ထမ်းတူကတော့ပြောပါတယ်ဒီသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
TNL ခေါ်တောင်ပလောင်တပ်ဖွဲ့ကဌာနဆိုင်ရာဝန်ထမ်းတွေကို CDM လုပ်ဖို့အရင်ကစာပို့တိုက်တွန်းတာဟောပြောတာတွေရှိခဲ့ပေမဲ့ဒီတစ်ချိန်မှာတော့ကြီးညာချက်ထုတ်ပြန်ပြီးမလိုက်နိုင်ရင်အရေးယူမှာဖြစ်ကြောင်းတတိပေးလိုက်တာပါဒီလိုသတိပေးတိုက်တွန်းလိုက်တာနဲ့ပတ်သက်ပြီး TNLA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတိုက်ကျော်က VOA ကိုခုလိုပြောပါတယ
်။ဒါကတော့ကျွန်တော်ဒီအောက်ခြေဌာနကနေကျွန်တော်ဒီအောက်ခြေကိုသူကညင်ရစာဖြစ်ပါတယ်။အဓိကတော့ဒီ CM ကိစ္စပေါ့နော်။အဓိကကိုရီတာအခုနဲ့ပြေးတွေးမနော်။နန်းစီရဲ့ဝန်ထမ်းနေပေါ့။ CM မဝင်သေးတဲ့ဟာကိုဒီအတိပြီးတော့ဖြစ်တာပေါ့။ဆောလာအတွေ့ဒီဩဂတ်စ်အထိပေါ့
ထုတ်ပြန်တဲ့စာမှာဩဂုတ်လအထိ CDM မလုပ်ဘူးဆိုရင်တောင်ပလောင်ဒေတာကထွက်ခွာဖို့နဲ့မလိုက်နိုင်ရင်အရေးယူသွားဖို့ပါဝင်ပါတယ်ဘလို့အရေးယူမယ်ဆိုတာကိုတော့ဖော်ပြထားတာမရှိပါဘူး TNL ကအဓိကတိုက်တွန်းထားတဲ့နယ်မြေတွေမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကနန်းစံနဲ့မန်တုံမြို့နယ်တွေပါဝင်တယ်လို့သူတို့လှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင်မဲလာရှိုတိန်းဒီကွတ်ခိုင်မူဆန်နဲ့နန်းခမ်းမြို့နယ်တွေပါဝင်ကြောင်းပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတားအိုက်ကျော်ကပြောပါတယ်နန်းစံဒေတာကန်ဝန်ထမ်းတူကတော့ TNL ရဲ့တိုက်တွန်းချက်ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်တို့ဒီတော်လန်ရေးဒီသားလေယူဆတယ်ပြင်တော်လန်ရေးကာလလေကျွန်တော်တို့ယူဆတဲ့အတွက်ကြောင့်ဒီလိုမျိုးပြုလုပ်တဲ့ပုံမှာတော့ကျွန်တော်တို့အမြင်တော့ဟိုလက်ခံပါတယ်အဲဒီမဲ့ချူချူအရာတွေကဦးတယောက်ပုံမှာတော့ PR တက်ရောက်သွားတာပေါ့နော်စကန်ပြီးတော့ကြည့်မယ်ဆိုရင်တော့ဒီလိုမျိုးပြန်သူသူနိုင်မှာအရွေးတစ်ခုဟာရှိပူရောက်မယ်လို့တော့ယူဆလို့ပေါ့နော
်လောလောဆယ်တော့သူတို့ဒေတာမှာနန်းစီဒီယံပဲဖြစ်ဖြစ်စီဒီယံပဲဖြစ်ဖြစ်နှစ်ဖက်လုံးမှာလုံခြုံမှုတော့မရှိကြောင်းလည်းဆက်ပြောပါတယ
်ဒီလုံခြုံမှုကတော့စီဒီယံပဲဖြစ်ဖြစ်နန်းစီဒီယံပဲဖြစ်ဖြစ်ပေါ့နော်ဒီလုံနှစ်ဖက်ကတော့ဒီစိတ်ပိုင်းဆိုင်ရာအရာတို့လည်းကောင်ရုပ်ပိုင်းဆိုင်ရာအရာတို့လည်းကောင်လုံခြုံမယ်လို့တော့မရှိကြဘူးပေါ့နော်ဒီနန်းစီဒီယံဖြစ်နေတဲ့လူတွေကလည်းဒေတာမှာဖူးမှုနေတဲ့အဖွဲ့အစည်းအသီးသီးတွေရှိကြတာပေါ့နော်
အဲ့ဒီအရောဒါဒီနန်စီအန်ဒီတွေ့ကတာဖီအာတူတူတူတရားခံစားရကြတော့ဖီရန်သမားတွေကျွန်တော်လည်းဒီကစားစားပဲကပြေးလာမယ်အဖီအာတို့အမှန်တကယ်ဂျင်းဆိုင်နေရတော့ဒီစီရန်ဒီစီနန်စီရန်ဒီစီကိုကြီးကိုကြီးစိတ်ကြီးကြီးလို့ရွှေ့ကြတော့တီအန်အယ်ကသူတို့ထုတ်ပြန်ချက်မှာအရေးယူမှာဖြစ်ကြောင်းဖော်ပြထားတယ်လို့စစ်ကောင်စီဘက်ကလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းကစီဒီအမ်ဝန်ထမ်းတွေကိုတာဝန
ကျောင်းအမျိုးသမီးများနေမှာကြားမှဒန်းသူညီညာစာဖြစ်ပါတယ်ခင်ဗျာ။တရားနယ်တောင်ပလောင်ထင်းချုံနယ်မြေမှာဝန်တန်းတွေစီဒီအမ်ဝန်ကြားဖို့တရားနယ်လေကအမိန့်ထုတ်တာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့တရုတ်အရှာကြီးအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်သုံးသက်ချက်သတင်းမှာ စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအရှာကြီးအထူးကိုယ်စားလှယ်မစ္စတာတင်းစီဂျွန်းတို့တွေ့ချိန်မှာငြိမ်းချမ်းရေးပြင်နှစ်နိုင်ငံစီးပွားရေးကိစ္စတွေအတွက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြောတာမရှိခဲ့ပါဘူး။သုံးသက်သူတွေကတော့စီးပွားရေးဆိုင်ရာဆွေးနွေးမှုအတွက်သာရလဒ်ထွက်လ
ုတ်အထူးကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်တွေ့ဆုံရတဲ့အသေးစိတ်ကိုထုတ်ဖော်ပြောဆိုတာမလုပ်ခဲ့ပေမဲ့အာရှရေးရအထူးကိုယ်စားလှယ်နဲ့ငင်းချမ်းရေးကိစ္စကိုအဓိကထားပြီးဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
ဒီတော့ငင်းငိုင်းရေးနဲ့ပတ်သက်တဲ့ကိစ္စပါပဲဗျငင်းငိုင်းနဲ့ပတ်သက်တဲ့ကိစ္စဖြစ်တယ်ဟိုဘက်မြောက်ပိုင်းဖွဲ့တယ်လည်းပြည်ချက်ပြီးဖြစ်ပါတယ်အဲဒီမှာလည်းကျွန်တော်တို့နောက်တဲ့ချိန်မှာဒါတရုတ်နဲ့မြန်မာကဏ္ဍပေါင်းစုံမှာကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်ရေးပူးပေါင်းဆောင်ရွက်ရေးအချိန်ကိုတိုးမြှင့်ဖို့ဒီငင်းငိုင်းရေးလုပ်ငန်းတွေကိုဒါအချိန်ကိုတိုးမြှင့်ပြီးတော့ကြာလှုပ်ဆောင်ပွားဖို့ဒီငချက်ကိုပဲအတိအကျထားပြီးကြာကျွန်တော်ဆွေးနွေးကြတာဖြစ်ပါတယ်ဒီမြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့ရခိုင်ကူညီနေကြတော့တိုင်းပဲဒါပြင်ဆက်လက်ပြီးတော့ကြာရှေ့ဝင်မြင့်တင်ပြီးတော့ကြာဆောင်ရွက်သွားမယ်ဆိုတဲ့ဟာကိုပဲအင်ပြနေဖြစ်ပါတယ်ကျွန်တော်ရင်ကတိုင်ပြောပြထားတယ်မြန်မာအကျိုးလိုလားတဲ့ဖွဲ့စည်းခြင်းနဲ့ကျွန်တော်တို့ကလည်းပူးပေါင်းဆောင်ဖို့တည်ရှိပါတယ်ဆက်လက်ပြီးပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ
်ဒါကတော့3လအတွင်း2ကြိမ်မြောက်တွေ့ဆုံမှုဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ29ရက်တုန်းကလည်းတွေ့ဆုံမှုတွေလုပ်ခဲ့ပါသေးတယ်အဲ2022ခုနှစ်ဒီဇင်ဘာလနောက်ဆုံးပတ်အတွင်းမှာလဲတရုတ်နိုင်ငံယူနန်ပြည်နယ်မှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။အခုတစ်ခါမှာလဲစစ်ကောင်စီဥက္ကဋ္ဌနဲ့မတွေ့ဆုံမီကဖေဖော်ဝါရီလတတိယပတ်ထဲမှာပဲဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကချင်လွတ်မြောက်ရေးတပ်မတော် KIA တို့အပါအဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတစ်ခေါက်တွေ့ဆုံမှုဟာနေဆက်ဒေတာနဲ့ပြည်တွင်းတည်ငြိမ်ရေးငြိမ်းချမ်းရေးအပြင်နှစ်နိုင်ငံစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရကထုတ်ပြောခဲ့ပေမဲ့ဘယ်အချက်တွေဆွေးနွေးသလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး
။ဒါတော့အများတိုင်းညီနိုင်နေတဲ့ဟာတွေပဲဖြစ်ပါလေဗျ။ဒါတော့ကျွန်တော်တို့ကဏ္ဍပေါင်းစုံနဲ့မပါဘူးသားပါဗျ။အားပေါင်းစုံအဖွဲ့အစည်းတို့တည်ရည်တွေကိုကျွန်တော်တို့ဆက်လက်ပြီးကြအရှိန်ဆုံးမြင့်တင်ဆောင်ရွက်ဖို့မှာဖြစ်ပါတယ်။ဒီဟာတွေလည်းရခိုင်ကထုတ်ကိုယ်တယ်လည်းလောက်ဆောင်ပါတာဖြစ်တယ်ထုတ်ကိုယ်တယ်လည်းအရှိန်အဝိုင်းမြင့်နေပြီးဆက်လက်လောက်ဆောင်ပါမှာဖြစ်ပါတယ
်အထူးကိုယ်စားလှယ်တဲ့မစ္စတာတင်ရှိဂျွန်းဟာတရုတ်မြန်မာနယ်စပ်ဒေသကိုခြေကုပ်ယူပြီးတော့လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ကောင်စီကိုတလဲစီတွေ့ဆုံနေတာမို့ဘလောက်ထိငြိမ်းချမ်းရေးမှာတက်ရောက်မှုရှိသလဲဆိုတာနိုင်ငံရေးကဲခတ်တွေဘက်ကလေလာဆောင်ကြည့်နေကြတာပါမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကတော့ဒီတွေ့ဆုံမှုတွေကနေငြိမ်းချမ်းရေးအထက်တရုတ်နိုင်ငံရဲ့စီးပွားရေးဘက်မှသာပိုးပြီးတော့အမျက်ထွက်နိုင်ပွဲရှိတယ်လို့သူ့အမြင်အခုလိုပြောပါတယ
်အမေရိကန်နဲ့အနောက်အုပ်စုကဟလာကုလသမဂ္ဂကိုအသုံးချပြီးတော့မြန်မာနိုင်ငံပေါ်ဖိအားပေးတဲ့ကိစ္စပဲဖြစ်ဖြစ်နော်အဲတရုတ်ကအာဆီယံနဲ့လက်တွဲပြီးတဲ့အခါကျတော့အဲမြန်မာပြည်ပေါ်မှာဖိအားပေးတဲ့ကိစ္စပဲဖြစ်ဖြစ်ဘက်ကလုပ်တဲ့ကိစ္စပဲဖြစ်ဖြစ်အကျိုးတက်ရောက်မှုအလုပ်ဖြစ်လာနိုင်ဖို့ဆိုတာကအဲပြည်တွင်းမှာလက်တွေ့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့တဘောရာအပေါ်မှာပဲတည်တယ်အဲတရုတ်အနေနဲ့ကတော့တချမ်းဆိုတာကသူဩဇာညောင်းတဲ့နေသားကအဖွဲ့အစည်းတွေနဲ့အနာစာကနဲ့ဂျာမာပြစ်ခတ်မဖြစ်ဖို့ထပ်မဖြစ်ဖို့လို့ဟလားအဲသူလုံးမဲ့ကြီးဝါးရေးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေဒေသမှာအေးအေးချမ်းချမ်းဖြစ်ဖို့လို့အဲအဲ့ဒါတွေကတော့ဖြစ်နိုင်တယ်သူကလည်းအဲ့ဒီကြီးဝါးရေးလုပ်ဖို့အတွက်အဲ့ဒီဒီဒေသတည်ငြိမ်အေးချမ်းရေးကိုသူကလိုလားတာနော်တစ်ခုလုံးအရေးကိစ္စမအောင်မြင်နိုင်ရင်တောင်မှအဲသူတချမ်းကိစ္စနောက်သူအကျိုးစီးပွားသူရင်းမြစ်မြုံနိုင်မှုတွေအဲဒီအေးအေးချမ်းချမ်းနဲ့ဆက်ပြီးတော့လုပ်ဖို့အတွက်ကတော့ ောင်မြင်အောင်အောင်မြင်နိုင်တာပေါ့နော
်မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာရဲ့အချက်အလက်တွေအရကတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေမှာကံပိုက်တီထိန်ချုံနေဆက်စည်းဝါးရေးပူပေါင်းဆောင်ရွက်မှုဆုံးနောက်မူဆယ်ရွှေလီနေဆက်စည်းဝါးရေးပူပေါင်းဆောင်ရွက်မှုဆုံးချင်းရွှေဟော်လင်းချမ်းနေဆက်စည်းဝါးရေးပူပေါင်းဆောင်ရွက်မှုဆုံးကွာလုံတရားတိဆောက်ရေးရွှေလီမန္တလေးမြေထားတိဆောက်ရေးဝတ်တလုံးဦးမင်လှိုင်ကောင်းစီမံကိန်းနောက်တရုတ်မြန်မာနေဆက်ဖြတ်ကျော်တအားလိုက်မြေကြီးနာစည်းဝါးရေးဖွံ့ဖြိုးမှုဆုံးစတာတွေကိုတရုတ်နိုင်ငံဘက်ကတိဆောက်ဖို့ရှိနေပါတယ်တရုတ်အထူးကိုယ်စားလှယ်တဲ့မစ္စတာတိန်ရှီဂျွန်ဟာတရုတ်အထူးကိုယ်စားလှယ်ဆွန်ကော်ရှန်ရဲ့နေရာမှာ2022ခုနှစ်ဒီဇင်ဘာလမှာအစာထိုးဝင်ရောက်လာသူတဦးဖြစ်ပါတယ်ရှင
်တရုတ်အရှာကြီးအထူးကိုယ်စားလှယ်မြန်မာခီးစဉ်သုံးသက်ချက်အကြောင်းမဆုံမပြောပြခဲ့တာပါအခုတော့မြန်မာလူသားများလာတဲ့ကိုရီးယားမှာဗီဇာမဲ့နိုင်ငံခြားသားတွေကိုရေးယူဖို့ပြင်နေတဲ့သတင်းမှာကိုရီးယားဆိုရဟာသူ့နိုင်ငံထဲမှာဗီဇာမဲ့နေထိုင်တဲ့နိုင်ငံခြားသားတွေကိုအခုနှစ်ဧပြီလနောက်ဆုံးထားပြီးရှင်းလင်းသွားမယ်လို့ထုတ်ပြန်ထားတဲ့အတွက်ဗီဇာမရှိတဲ့မြန်မာနိုင်ငံသားတွေလည်းစိုးရိမ်နေရပါတယ်။အလုပ်ပြောင်းရွှေ့ပြီးလုပ်ကိုင်လည်းရှိတဲ့မြန်မာနိုင်ငံသားတွေအလုပ်တစ်ခုကနေတစ်ခုကိုရွှေ့ပြောင်းလိုက်လို့ဗီဇာတက်တဲ့အလိုလိုကုန်ဆုံးပြည့်ပြည့်သွားသူတွေအနေနဲ့တရားဝင်နေထိုင်ဖို့ခက်ခဲတာကြောင့်အခုလိုစီကံတင်းကျပ်မယ်ဆိုရင်အခက်အခဲတွေရှိလာနိုင်တယ်လို့ကိုရီးယားရောက်မြန်မာတွေကပြောပါတယ်။ဒီအကြောင်းမေးမြန်းပေးဖို့ထားတာကိုကိုစောဝင်းလိုက်ပြောပြပေးပါအောင်ခင်ဗျာ။
ဗီဇာမဲ့နေထိုင်တဲ့နိုင်ငံသားအလုံးကိုဖမ်းဆီးအရေးယူသွားမယ်လို့တောင်ကိုရီးယားတရားရေးဌာနကမကြသေးခင်ကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ဟာဗီဇာမဲ့နိုင်ငံသားတွေအတွက်အခက်အခဲတွေ့နိုင်ပြီးလွတ်လွတ်လပ်လပ်အလုပ်လုပ်နိုင်ဖို့မတေချာတော့သလိုအလုပ်လုပ်နေရင်ဖမ်းဆီးခံရတာတွေရှိလာနိုင်ကြောင်းကိုရီးယားမြန်မာပူးတွဲလှုပ်ဆောင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစော်မိုးအောင်ကပြောပါတယ်
။ဒီကိုရိုနာကိစ္စရေးလည်းတစ်ပြေးနဲ့ညွန်နေတာဖြစ်တဲ့ကိုပြည်ပကနိုင်ငံသားအလုပ်သမားတွေပြန်လဲဝင်ရောက်လို့ရတဲ့အနေထားရောက်လာတော့လေပြီးတော့လည်းဗီဇာမိတ်ဒီမှာတအားမနစ်ကအရင်ရင်းနေတွေကတင်းတယ်ပဲပုံလို့များလာတော့လေအဲ့ဒါတွေလည်းသူတို့ကထိန်းချုပ်ခြင်းတဲ့သဘောနဲ့လုပ်တယ်လို့ယူဆပါတယ်ဗီဇာမိတ်ဖြစ်ရင်တော့သူတို့ကိုလာဝကကတွေးလို့ဖမ်းပြီးလို့ဆိုရင်သူကဖမ်းပြီးတော့အများကြီးပြန်ပို့မှာပဲလေ
တောင်ကိုရီးယားမှာတမရသည့်အဖြစ်နဲ့ယုံဆုယိုးတက်လာပြီးတဲ့နောက်တရားမဝင်ဗီဇာမိတ်နေထိုင်သူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ပြင်ဆင်နေတာပါရှင်နေကြောင်းဖြစ်ခဲ့တဲ့တမရယုံဆုယိုးဟာလက်ပေးလက်ယူတိုက်ဖြတ်ဖို့ဂရုပြုထားသလိုဥပဒေအရကန်တွယ်တဲ့နေရာမှာလည်းနာမည်ကြီးသူဖြစ်ပါတယ်အခုဆိုရင်တောင်ကိုရီးယားမှာဗီဇာမဲ့နေထိုင်တဲ့နိုင်ငံသား၄သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းအရေးအတွက်များများရှိနေတာပါကိုရီးယားရောက်လာပြီးဗီဇာမရှိဘဲနေထိုင်နေရတဲ့အကြောင်းရင်းတွေကအမျိုးမျိုးရှိကြောင်းကြောင်နံမြန်မာအသင်းရဲ့ဥက္ကဋ္ဌကိုနေအောင်က VOA ကိုအခုလိုပြောပါတယ်
မြန်မာပြည်ကဒီတိုင်းနဲ့ကျွန်တော်ဒီနိုင်ငံချင်းအရင်လိုတဏ္ဍာရီကလုံးလိုက်တဲ့ခါကြတဲ့အချိန်နဲ့လုံးဝပြည်နယ်မှာအဆင်မပြေတဲ့သူရှိတယ်။သူကတော့အလုံးဆက်ရှင်နဲ့ဆက်ရုံနဲ့ကဘယ်တော့မှပြည်ဝင်တော့အလုံးဆက်ရှင်မပြေဘူး။ဒီတိုင်းဆက်ရင်ဆိုရင်မဆက်ရင်ဟိုဒီတိုင်းတရားမဝင်လောက်ကအနေနဲ့နေဆိုတော့ပြတော့တချို့တွေကတော့အဲ့ဒီဆက်ရုံတွေမှာဘယ်လိုမှကြီးလက်ခံနိုင်ဘူးပေါ့နော်။အခုအနေနဲ့စစ်ဆက်လို့ကိုအဆင်မပြေတော့ကြတော့ဟိုလိုက်ကြတယ်။ဒါတို့ကတော့ကြတော့ဆက်ရုံဘက်ကလည်းဟိုနားလည်းမရွယ်အလုံးသမားဘက်ကလည်းပဲအော်အစီအစဉ်ပါပဲသူဒီနားလည်းမရွယ်ဘူးအဲ့လိုမျိုးတွေတောင်းဆိုတဲ့လူတွေရှိတယ်သူကကြတော့ခုနပြောစပေါ်တော့အလုံးပြောင်းတဲ့ကာလရေဆိုတဲ့ကအကြောင်းမျိုးတောင်းကိုကအလုံးလည်းမသိဘူးဒီကအလုံးလည်းပဲမသိနေကြတဲ့မှာအိုလဲတဲ့လူတွေရှိတယ်ပေါ့နော
်ဝယ်ယူဖို့ပြင်ဆင်နေတဲ့နိုင်ငံသားအကြောင်းသားတွေလည်းဒီအထက်မှာပါဝင်နေပါတယ်ဝယ်ယူဖို့ဆောင်ဆိုင်ရင်ကျောင်းအာဏာပိုင်တွေနဲ့ညှိနှိုင်းမှုတွေအဆင်မပြေမှုကြားမှာဗီဇာမဲ့ဖြစ်သွားတဲ့ကျောင်းသားတွေလည်းရှိကြောင်းသူကပြောပါတယ်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတချို့ကတော့တစ်လတစ်ခါတက်တန်းတိုးလို့ရတဲ့ခလုံးခွင့်ဗီဇာကိုရှောက်ထားကြသလိုတချို့ကလည်းနိုင်ငံသားအဖြစ်ခလုံးခွင့်ရှောက်ထားကြသူတွေရှိပါတယ်ဒါ့အပြင်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းတောင်ကိုရီးယားအစိုးရကလူသားချင်းစာနာမှုအစီအစဉ်နဲ့6လတစ်ခါတက်တန်းတိုးပေးတဲ့G199 ဆိုတဲ့ဗီဇာတစ်မျိုးလည်းရှိပါတယ်ဒီဗီဇာကို2021ခုနှစ်မတ်လလယ်လောက်မှာကိုရီးယားအစိုးရကစီစဉ်ပေးခဲ့တာပါအခုဒီဗီဇာကို passport စာအုပ်သက်တမ်းရှိမှကိုရီးယားအစိုးရကတိုးပေးတော့မယ်လို့မကြာသေးခင်ကအသိပေးခဲ့ပါတယ်မြန်မာတန်ယုံကတော့သူတို့အနေနဲ့ G199 ဗီဇာနဲ့နေထိုင်ခဲ့သူတွေကို passport စာအုပ်မထုတ်ပေးနိုင်ကြောင်းတုံ့ပြန်ခဲ့တဲ့အတွက်ဗီဇာသက်တမ်းတိုးဖို့အခက်အခဲဖြစ်နေကြောင်းမြန်မာအဖွဲ့အစည်းတွေက VOA ကိုပြောပါတယ်ကိုရီးယားအစိုးရကဗီဇာမဲ့နေထိုင်သူတွေကိုဖမ်းဆီးအရေးယူပြီးရင်နေရပြန်ပို့နိုင်ခြင်းများပါတယ်။အဲ့ဒီထဲမှာနိုင်ငံရေးလှုပ်ရှားခဲ့သူတွေပါဝင်မယ်ဆိုရင်စိုးရိမ်စရာအခြေအနေရှိကြောင်းကိုရီးယားရောက်မြန်မာအဖွဲ့အစည်းတွေကပြောနေကြပါတယ်ခင်ဗျာ
။မြန်မာလူသားတဖြည်းဖြည်းများလာတဲ့ကိုရီးယားမှာဗီဇာမဲ့နိုင်ငံခြားသားတွေကိုအရေးယူပြင်နေတာမို့မြန်မာလူသားတချို့စိုးရိမ်နေရတာကိုကိုစောဝင်းလိုက်ပြောပြခဲ့တာပါ။အခုတော့ အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ထမ်းရောက်မြန်မာတွေကျင်းပလိုက်တဲ့သတင်းမှာမြန်မာနိုင်ငံတဝန်းလူဒန်းပေါင်းစုံအမျိုးသမီးတွေဟာဒီနေ့ကာလမှာသူတို့ရဲ့စွမ်းဆောင်နိုင်မှုတွေဖောက်ထွက်နိုင်မှုတွေအတွက်ယုံကြည်မှုတွေပိုရှိလာပြီးအပြောင်းလဲတွေပေါ်ဆောင်ဖို့ဆက်လုပ်ဆောင်သွားမယ်လို့ပြောခဲ့ပြီးသူတို့ကိုကဘာကြီးကလည်းမမေ့လျော့အောင်တက်ကြွလို့ရှာသူအမျိုးသမီးတွေကနိုင်ငံတကာအမျိုးသမီးများနဲ့ဒီနေ့မှာပြောဆိုလိုက်ကြပါတယ်ဒီသတင်းကိုထိုင်းနိုင်ငံကဖီယူသတင်းတောက်မိုက်အေးမှာပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်မှာနိုင်ငံရေးအပြောင်းလဲတွေအဖြစ်အပြီးမှာတော့အမျိုးသမီးတွေဟာရှေးရုံအစဉ်လာတွေအတိုင်းမဟုတ်တော့ဘဲနိုင်ငံရေးစီရေးလူမှုရေးကိစ္စရပ်တိုင်းမှာအမျိုးသားတွေနဲ့ဒန်းတူလှုပ်ဆောင်နိုင်ခဲ့ပြီဆိုပြီးနိုင်ငံတကာအမျိုးသမီးများနေ့မှာတက်ကြွလှုပ်ရှားသူအမျိုးသမီးတွေကပြောပါတယ်သူတို့အနေနဲ့စွမ်းဆောင်နိုင်မှုတွေအတွက်ယုံကြည်မှုတွေပိုရလာတယ်လို့အမျိုးသမီးတွေဖိနှိပ်အကြမ်းဖက်ခံရတာတွေရှိနေသေးတဲ့အတွက်ကဘာကြီးကသူတို့ကိုမမေ့လျော့အောင်ဆိုပြီးမြန်မာနိုင်ငံလူထွေတွေလုံသမားသမဂ္ဂအဖွဲ့ချုပ်ရဲ့အတွက်ပဲအတွင်ရေးမှုမတ်ဤကနိုင်ငံတကာအမျိုးသမီးများနေ့မှာအခုလိုပြောပြပါဗျာ
။အမျိုးတော်လိုင်းမှဆိုရင်လည်းကျမတို့အမျိုးသမီးအလုံသမားတွေကအစီအစုံကနေဥဆောင်ဦးရပါဝင်ကြတယ်။အခုဟိုတော်လိုင်းနှစ်နှစ်ကျော်ကာလအတွင်းမှဆိုရင်လည်းနေရာပေါင်းစုံကနေစစ်အာဏာရှင်ကိုတော်လှန်နေကြတယ်ပေါ့နော်။တချို့အမျိုးသမီးတွေဆိုရင်လည်းအင်းရင်းကြဖတ်မှုတွေဖန်နေရတာတွေရှိတယ်။လုပ်ငန်းခွင်ကမျိုးသမီးတွေဆိုရင်လည်းဒီလူသားလိုမျိုးအတိမတ်ပြုမခံရဘဲနဲ့ယနေ့ချိန်ကြီးဖိနှိပ်ခံနေရတယ်။ဒါတွေကိုကဘာကြီးကမေးရမသွားအောင်အတိပေးလိုက်တဲ့အနေနဲ့ကျမတို့ကမျိုးပွဲလီကျင်းပခြင်းဖြစ်ပါတယ
်။တက်ကြွလှူရှားသူအခြေခံပညာဦးစီးဌာနကကြောက်ဆရာမတူကတော့မြန်မာနိုင်ငံရဲ့အရွေးတစ်ခုမှာအမျိုးသမီးတွေဟာအာသွန်ခွန်ဆိုင်ပါဝင်ခဲ့ကြတာကြောင့်အနာဂတ်မှာအပြောင်းလဲတွေအများကြီးကိုကြုံတွေ့ရတော့မယ်ဆိုပြီးပြောပါတယ
်ဒီတော်လည်းင်းမှာကျတော့ဒန်းတူပါဝင်တယ်ဒီတော်လည်းင်းမှာကျတော့အပြောင်းလဲတစ်ခုဖြစ်သွားတာကဘာလဲဆိုတော့အမျိုးသားရဲ့အမျိုးသမီးရဲ့မဟုတ်တော့ဘူးကျမတို့ကနိုင်ငံသားအဖြစ်နဲ့အကုန်လုံးကဒန်းတူညီများဖြစ်သွားကြတယ်ဒီအရွေးတစ်ခုဖြစ်ပြီးသွားရင်တော့ကျမတို့ရဲ့ဒီစီယိုဆဲဆန်လာကြီးမားတဲ့နိုင်ငံထဲမှာမျိုးသားမျိုးသမီးစွာနဲ့ပတ်သက်ပြီးအပြောင်းလဲအများကြီးဖြစ်သွားမယ်လို့မျှော်လင့်ပါတယ်
ကုန်တက်ဆိုဓာတုဗေဒဌာနကတိကတူဖြစ်တဲ့ဒေါက်တာခိုင်စာသွေကတော့အမျိုးသမီးတွေအနေနဲ့ဖိနှိပ်ခံရမှုတွေအကြမ်းဖက်ခံရမှုတွေကြုံရင်စိတ်တက်မကြဖို့အခုလိုမျိုးအားပေးစကားပြောခဲ့ပါတယ
်တချို့အမျိုးသမီးတွေဆိုလို့ရှိရင်အခုအကြမ်းဖက်ခံတာအင်ဂျင်ဂျာမန့်မှုတွေဒီအဲ့လိုအချိန်မှာစိတ်ကြိုက်တာမနေပဲနဲ့ငါတို့ဘလို့ပြိုလဲငါတို့ပြိုလဲနေတဲ့ဟာကိုငါတို့ဘလို့ပြန်ပြီးတော့ထူထောင်နိုင်မလဲငါတို့စိတ်ကိုဘလို့တန်မအောင်လုပ်မလဲဆိုပြီးတော့ဟိုစာရင်းများဖတ်မယ်အဓိကကတော့ knowledge အမြင်သင်လာတဲ့အခါမှာကျမတို့တွေအနေနဲ့ပို့ပြီးရင်ဆိုင်ရတဲ့အခါမှာကိုယ်တတိရှိတယ်လို့ထင်ပါတ
ယ်။တက်ကြွလှူရှားသူအမျိုးသမီးတူဦးကတော့အိမ်နေဖြက်စီးခံရတာသားသမီးနှစ်ဦးနဲ့အတူရင်ဆိုင်ပြီးအခက်ခဲတွေကျော်လွှားရတယ်မှာကြောက်ရွံ့စိတ်တွေရှိခဲ့ပေမဲ့ဒီစိတ်တွေကိုတွန်းလှန်အနိုင်ယူနိုင်ခဲ့တယ်ဆိုပြီးပြောပြပါတယ်
။ပထမကျမဂျီကိုရှောင်းလုံးကတော့ကြောက်ရွံ့စိတ်ရှိတယ်လမ်းရှောင်းလုံးကြောက်ရွံ့တယ်လေ။ကြောက်ရွံ့နေဖမ်းမှာကြောက်တယ်ဘာဖြစ်လို့ဆိုတော့ကျမအယူအဖမ်းလို့ရှိရင်ကျမလည်း50ကျော်ပြီဆိုတော့ဖမ်းရင်ဘာလို့ဖြစ်ကျမတည်မှာပဲလေဟုတ်တယ်မလား
ဟုတ်ကဲ့
ကျမအိမ်ထဲနေမခံနိုင်ဘူးအဲ့ဒါကြောင့်ဒါပေမဲ့လို့ကျမအခုပို့ပြီးတော့ခိုင်ပါလေဘာဖြစ်လို့လဲဆိုတော့ကျမရှင်းမှန်နေမှအားလုံးကိုကျမတွန်းလှန်နိုင်ပါလေတွန်းလှန်နိုင်မှအသက်ရှင်မှုကအရေးကြီးဆုံးပဲဘဝမှာလေ
တက္ကသိုလ်ပါမောခတူဦးကတော့မြမနိုင်ငံရေးမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူဖောက်ထွက်လုံဆောင်နိုင်ခဲ့တာကိုကျေနပ်စွာမြင်ခဲ့ရတယ်လို့ကိုစွမ်းညံစွမ်းရှိတဲ့လောက်လုံဆောင်နိုင်ဖို့အားအင်းနေပို့ပြီးတော့ဖြစ်လာရတယ်လို့လည်းအခုလိုမျိုးပြောပြပါတယ
်အခုချိန်မှာပေါ့နော်ယောက်ျားတွေနဲ့ဒန်းတူဖောက်ထွက်နိုင်ခဲ့ပြီသူတို့ရှိသမျှစွမ်းအားနဲ့သူတို့လှုပ်ဆောင်နိုင်ခဲ့ပြီဆိုတာကိုပြတာတယ်လို့ကျမတော့သဘောပေါက်ထားပါတယ်ဟိုအမျိုးသမီးတယောက်အမိနဲ့ပေါ့နော်ကိုစွမ်းနိုင်တဲ့လောက်တော့ကျမကြီးလည်းအစွမ်းကုန်ကြိုးစားတယ်ဒီတော့လည်းဘာမှနောင်တမရဘူးရှေ့ဆက်ပြီးတော့လည်းကိုယ့်ရဲ့စွမ်းအားတွေကိုထုတ်သုံးမယ်လို့ပဲကျမပြောချင်ပါတယ်ခံရမှုများတယ်ဖိနှိပ်မှုများတယ်ကိုခံရလေဖောက်ထွက်မှုများလေပောက်ကွဲမှုများလေပဲပေါ့နော်အဲ့လိုမျိုးပေါ့
နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာပြည်ရင်းမှာလည်းကျင်းပခဲ့တယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့ဘန်ကောက်ချင်းမိုင်စတဲ့နေရာတွေမှာလည်းအခမ်းအနားတွေလုပ်ပြီးကျင်းပခဲ့ကြပြီးအမျိုးသမီးတွေရဲ့အတန်တွေကိုထုတ်ဖော်ပြသခဲ့ကြပါတယ်ဒါကတော့နိုင်ငံတကာအမျိုးသမီးများနေ့မှာပြည်ရင်းပြည်ပမှာရှိနေတဲ့အလွှာပေါင်းစုံကအမျိုးသမီးတွေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
ထိုင်းရောက်မြန်မာတွေအပြည်ပြည်ဆိုင်ရာမျိုးသမီးများနဲ့ကျင်းပခဲ့တာကိုမအေးမှာပြောပြခဲ့တာပါအပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ရဲ့ပေါ်တူညာပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒူမီတာ1925 32တို့ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုမကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓညဥကျော်စန်တာရဲ့အစီအစဉ်သစ်ဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ပြောပြပေးနေကြဒေါက်တာသန့်စော်ရဲ့လူတုနဲ့ကျမ်းမာရေးနောက်ကိုရနိုင်ရဲ့အားကစားကဏ္ဍအပတ်စဉ်အစီအစဉ်တွေကိုဆက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စန်တာရဲ့အစီအစဉ်သစ်ပါအရင်ဥကျော်စန်တာရဲ့မြမရေသုံးသက်ချက်ကဏ္ဍမှာအစားထိုးတင်ဆက်ထားတာဖြစ်ပါတယ်။အခုအစီအစဉ်သစ်အဖြစ်မြမရေကပ္ပရေတွေကိုအပတ်စဉ်သုံးသက်သွားမယ်။အေဒီတာနဲ့ဆွေးနွေးကန်းကိုတဝါကြီးနားဆင်ကြည့်ရှုရတော့မှာပါ။ဒီတစ်ပတ်မှာတော့မြမပြဿနာပြည်လေရေးအတွက်ဘာမှမတတ်နိုင်ဖြစ်နေတဲ့အာဆီယံဟာအခုအလှည့်ကျဥက္ကဋ္ဌသည်အင်ဒိုနီးရှားရဲ့ဦးဆောင်မှုအောက်မှာပုံမှုအစွမ်းထွက်လာနိုင်သလားဆိုတာကိုဆွေးနွေးသုံးသက်ထားပါတယ်။ဥကျော်စန္ဒာကိုမမြသစင်အောင်ကမင်းမြန်ဆွေးနွေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဥကျော်စန္ဒာရှင်အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အခါမှာစစ်ကောင်စီပေါ်မှာဖိအားပို့ပြီးတော့ပေးလာမယ်လို့တချို့ကယူဆကြပါတယ်ဒီပုံမှာဘယ်လိုထင်မြင်မိပါသလဲ
အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာလူတော်တော်များများအတွက်အသက်ဆရာကောင်းတဲ့ကိစ္စလို့ဆိုနိုင်ပါတယ်။ဘာမှမဟုတ်ဆိုတော့အရင်အင်ဒိုနီးရှားမတိုင်ခင်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေကအာဆီယံပေါ်မှာသူတို့ကသိပ်ပြီးတော့အင်ဒိုနီးရှားလောက်အချိန်ဝါကြီးကြီးနဲ့ဦးဆောင်နိုင်မဲ့နိုင်ငံတွေမဟုတ်ဘူးဆိုပြီးတော့နှိုင်းယှဉ်ကြတာလည်းရှိပါတယ်။ဥပမာအဖြစ်မြန်မာမှာအရာသိမ်းပြီးနောက်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေဖြစ်တဲ့ကမ်ဘောဒီးယားတို့ဘရူနိုင်းတို့ဆိုလို့ရှိရင်သူတို့နိုင်ငံရဲ့ snake တွေကိုနှိုင်းရတော့အင်ဒိုနီးရှားလောက်အမှန်ကန်တဲ့အနေအထားမှာမရှိတဲ့နိုင်ငံတွေဖြစ်ခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားကျတော့တော်တော်လေးအခြေအနေကောက်လာလိမ့်မယ်လို့အားတက်ကြသူတွေရှိပါတယ်။သို့တော်လည်းပဲတချို့ကတော့အင်ဒိုနီးရှားလည်းပဲသိဖြစ်နိုင်မှာမဟုတ်ဘူး။သူတယောက်တည်းလုံးလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။အာဆီယံတစ်ဖွဲ့လုံးကလုံရမယ့်ကိစ္စသာဖြစ်တယ်။ဆူပြတ်တွေ့ကြပါတယ်။အင်ဒိုနီးရှားဘာလုပ်လဲမလဲဆိုတော့အတိအကျသူကမပြောသေးဘူးပေါ့လေ။တရားကိုယ်စားလှည့်မယ်၊ဘာညာလုပ်နေရဲ့ဆိုအင်ဒိုနီးရှားတကယ်ဘာလုပ်လာမယ်ဆိုတာကိုလမ်းစဉ်ကိုတိကျချပြပြီးတော့လုပ်မလုပ်ဆိုတာကိုစောင့်ကြည့်ပြီးတော့အဆုံးဖြတ်ပေးတာပိုကောင်းမှထင်ပါတယ်အခုလောလောဆယ်မှာကတော့ညွန်နေချက်တပိုင်းပစာနဲ့နေကြရအောင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီမှာအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတယ်တစ်ဖက်မှာကျတော့မလေးရှားဝန်ကြီးချုပ်အစ်စ်ကမြန်မာကိုပုံစံပြောင်းမြှုပ်ချဉ်းကပ်ဖို့အတွက်အပြင်းထန်ပြောလာတာရှိပါတယ်အဲ့ဒီချက်နှစ်ချက်နဲ့ဒီမဲ့တချို့ကမျှော်လင့်ချက်တွေပို့ပြီးတော့ထားလာတာလည်းတွေ့ရပါတယ်ဒီပုံမှာဘလို့သုံးသပ်မိပါသလဲ
မလေးရှားကိစ္စကိုသိကြပြမယ်ရှင်မလေးရှားလေတန်းတင်းနေတာအခုမှမဟုတ်ပါဘူးမြန်မာစစ်ကောင်စီအနာမသိငင်ကလေးကပဲမလေးရှားအတော်လေးရိုညာဒုက္ခတွေတွေကိုနှိကွတ်တဲ့အတွက်ကြောင့်ဆိုပြီးတော့မလေးရှားအတော်လေးတင်းတင်းမာမာပြောနေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့အခုအန်ရာအိဗရာဟင်ဝန်ကြီးချုပ်ဖြစ်လာတဲ့အခါမှာသူဟာတိုင်းပြည်ကနေပြီးတော့ထွက်ပြီးတော့ဒေသတွင်းမှာလည်းပဲသူအချိန်ကာလကိုတက်အောင်လှုပ်ပြခြင်းတဲ့သဘောနဲ့ခီးရလှက်နေရဲဆိုပြီးတော့သုံးသပ်သူတို့ကအဲ့လိုတော့ရေးကြပါတယ်ဆိုတော့သူအဓိကပြောတဲ့နှစ်ချက်ကတော့ဘန်ကောက်ကိုရောက်တဲ့အခါမှာသူပြောခဲ့တာကတော့မြန်မာနိုင်ငံဟာအာဆီယံကိုဒေသတွင်းဒုက္ခပေးတဲ့အတွက်ကြောင့်ပြန်ဖွဲ့ရကာဗောက်ဒါဖက်ထုတ်လိုက်ရမယ်ဆိုတဲ့သဘောမျိုးပြောခဲ့ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရဘက်ကထိုင်းဘက်ကတစုံတရာတုံ့ပြန်တာလက်ခံတာကြိုးစားတာဘာမှမကြားပါဘူးထိတ်ထိတ်နေနေတယ်ပေါ့လေဆိုတော့သိပြီးတော့ဘူရင်ကြားရမတူပါဘူးကြားစရာလည်းအကြောင်းမရှိပါဘူးထိုင်းကတော့မြန်မာနဲ့နီးနီးကပ်ကပ်ဆက်ဆံနေတဲ့နိုင်ငံဖြစ်တယ်တခါဝန်ကြီးချုပ်အိဗရာဟင်ဟာဖိလစ်ပိန်ရောက်တဲ့အခါမှာဖိလစ်ပိန်တက္ကသိုလ်မှာသူကမင်းကုန်းပြောတော့မြန်မာနိုင်ငံဟာအာဆီယံနဲ့မှာသိပြီးတော့ဒုက္ခပေးနေတယ်သူနိုင်ငံမှာမြန်မာနိုင်ငံကဒုက္ခသည်ပေါင်း20ကျော်လောက်ရောက်နေပြီဖြစ်တယ်။ဒါကြောင့်မြန်မာနိုင်ငံကိုချင်းကပ်ဖို့ဒီစစ်တစ်ခုရှာရမယ်ဆိုတော့ပြောပြန်ပါတယ်။ဒီကိစ္စမှာလည်းဖိလစ်ပိုင်ဘက်ကသိပြီးတော့ပြောတာမတွေ့ရသေးပါဘူး။ဆိုတော့ဒေရှားနဲ့အင်ဒိုနီးရှားနိုင်ငံလုံးရဲ့ပြောတာတွေကတော့ อัตตสยารอตอกมาเลยสกาษันอันนี้เนี่ยพอดิแล้วด้วยผิดมาเองเนาะตะจันอย่างเงี้ยผิดตัวเลยมันไม่เปล่าดอกปุญญาเลยนะอ่ะเสียเจอได้ตะโบยาส่วนถ้าตึกพี่แล้วเหมี่ยวลิ้นลงไม่อยากรู้โหลทีเนี่ยตะโบป่ะเนาะถูกป่ะส่วนบาเจ้าเหมี่ยวลิ้นลงไม่อยากรู้เตียนอันนี้เนี่ยผิดมาเลยอธิกะก็รอญาติสิทธิ์ก็หน้าถอมมาหมดเลยญาติสิทธิ์กองสยาสรุปไอ้หมาบิ้มไม่ใส่ตาบาเปล่าๆบิ้มไม่ใส่รู้สุวินี่ล่ะแก่ล่ะเว้ยอา ဒီမှာကျွန်တော်အစီအကောင်ပြတစ်ခုမှမလိုက်နိုင်ဘူးအဲဆိုဘာမှဖြစ်စရာမရှိဘူးဆိုတချို့ကပြောတယ်မြန်မာအစီအကောင်ဆိုလို့ပြောလို့မရဘူးခက်ကြမ်းကြမ်းကင်တွယ်ရမယ်ပြောတယ်ခက်ကြမ်းကြမ်းကင်တွယ်ဖို့ကလည်းအာရှမှာကင်တွယ်နိုင်တဲ့အခြေချင်းချက်လက်တွေနဲ့ပြည့်စုံရမယ်အခုသူမှအကန့်အသတ်တွေအတားအဆီးရှိနေတယ်ပညာရှင်တွေသုံးသပ်သူတွေလည်းလိုအပ်နေတယ်အာရှမှာ consensus အများသဘောတူဘုံသဘောတူညီရကြမှာဒါဆုံးဖြတ်ချက်ချနိုင်ရမယ်ဒုတိယတစ်ချက်ကနန်အင်တာဖီယရန့်ဖော်ဝင်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွဲဖို့ဆိုတဲ့ဟာဒီမူနှစ်ချက်ကညီစွမ်းနေတာပဲမြန်မာနိုင်ငံမှာဝင်ဆွဲရင်ဘယ်လိုမှတောင်းတပြပြန်မဟုတ်ဘူးတဲ့စစ်တပ်ကဟောရှင်နန်ဝေါ်ကောလိပ်ကပမဟာအဇာဂျီဘူဇာဘာပြောလဲဆိုတော့အတူနေချင်းကပြီးတော့ပြောနေလို့ဘယ်တော့မှမရဘူးတဲ့ဘ န်ကိုင်မှဖြစ်မယ်လို့ဘာမကအပူဇာကပြောနေသလိုထိုင်းကဘာမကစီဒီနာကလည်းအဲ့လိုပြောတာတွေ့ရပါတယ်သူရေးထားတာသုံးသပ်ချက်မှာပေါ့လေဆိုတော့အဓိကမအောင်မြင်ရတာဒီနိုင်ငံရဲ့ပြောစကားဟာဘာရောမထီအောင်နိုင်ဘူးလို့ဆိုတော့အကြောင်းရင်းကတော့အဲ့ဒါပါပဲမြတ်စင်
ဒါဆိုရင်ကျန်တဲ့အောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရောဘယ်လိုအနေအထားရှိပါသလဲ
ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအများစုကတော့မြန်မာနိုင်ငံနဲ့နိုင်ငံရေးစနစ်ချင်းသိပ်ပြီးတော့သူမစားဘူးမစားသူတို့ကနည်းနည်းစားတယ်ဆိုရင်တော့သူတို့ကအတိုက်အခံတွေကိုပြစ်ခတ်ဖန်ဆီးနှိမ့်ဆက်တာတွေမရှိဘူးဆိုတာပဲကွာတယ်လို့ပြောပါလိမ့်မယ်အများသောအားဖြင့်သူတို့တွေကလည်းတကယ်ဒီမိုကရေစီကြားရရွေးကောက်တင်မြှောက်ထားတဲ့အစိုးရလိုပြောရခက်ပါတယ်ထိုင်းဆိုပဲကြည့်ပါတော့မြန်မာအင်ဂျင်နီယာသူတို့နာမည်စစ်တပ်ကအနာသိပြီးတော့ရသားဟိုဟိုပြီးဥပဒေနဲ့အတင်းတည်မြဲဖို့ကြိုးစားထားတဲ့အစိုးရလိုပြောလို့ရပါတယ်လာအိုဗီယက်နမ်ကမ်ဘောဒီးယားဒါတပါတီအထုတဲ့နိုင်ငံတွေသာဖြစ်ပါတယ်ဘရူနိုင်းထူနီလောက်ပါပဲဖိလစ်ပိန်ကလည်းပဲသမ္မတမာကိုစ်ကရွေးကောက်ပွဲအရတက်လာတာဟုတ်ပေမဲ့သူ့ဖေရဲ့ရေးမကြီးကသူ့ပေါ်မှာထုနေတော့သူကဘလောက်ဖြစ်လာတိုင်းလဲဆိုတော့လေလူတွေကဆောင်ကြီးနေကြတဲ့အခြေအနေရှိပါတယ်ဆိုတော့သူတို့နိုင်ငံပါတီလိုပြတ်တန်တွေရှိတော့သူတို့ဟာအင်ဒိုနီးရှားမလေးရှားတို့ပြောတဲ့အချိန်တက်တက်ကြွကြွလိုက်လာပြီးတော့ဆောင်ရွက်နိုင်ပါမလားဆိုတာလည်းပဲအဓိကအခက်အခဲကြုံနေပါတယ်အဲဒီကြောင့်မဖြစ်နိုင်ဘူးလို့စိတ်ကောင်းအောင်နဲ့စနေကြတာဖြစ်ပါတယ
်ဒါနဲ့ဆရာဒီနေရာမှာတခုပြောချင်တာလေဒီအာဆီယံဥက္ကဋ္ဌဖြစ်နေတဲ့ဒီအင်ဒိုနီးရှားကသူကိုယ်တိုင်လည်းဆရာနာရှင်အောက်ကနေပြီးတော့ပြောင်းလဲလာတာပါဒီတော့တွေ့အကြုံနဲ့ဆွဲဆောင်နိုင်မဲ့အလားအလာရှိမယ်လို့ထင်ပါလားဆရာ
စိတ်ကောင်းတဲ့မိဘပါပဲအင်ဒိုနီးရှားရဲ့အတွေ့အကြုံကိုနမူနာယူသင့်တယ်ဆိုတာမြန်မာနိုင်ငံသူပထမဆိုရတဲ့လက်ထက်ကလေးကဥသိမ်းရှင်လက်ထက်ကလေးက2000ကိုပြောရင်ကလေးကအဲ့ဒီဟာကိုနမူနာအဖြစ်လမ်းကြောင်းပေးခဲ့ရတဲ့ပညာရှင်တွေသုံးသပ်သူတွေအများကြီးပါအင်ဒိုနီးရှားမှာလို့သလိုပဲလုပ်ဖို့သင့်တယ်ပါဒီမမဆူလည်းပဲအစားတော့ကတော့စစ်တပ်ကိုအထူးစားတစ်ခုတည်းပေးထားတယ်။နောက်တဖြည်းဖြည်းတွင် phase out ဖဲထုတ်သွားမယ်။နောက်ပြီးတော့လုံအောင်ရသားစစ်မှန်တဲ့ဆူရဖြစ်အောင်လုပ်မယ်အဲ့လိုပြောခဲ့ကြပါရဲ့။အခုအင်ဒိုနီးရှားမှာဂျိုဂိုဗီဒိုရောဆိုလို့ရှိရင်လုံအောင်ရသားစစ်စစ်အဆူရအဖြစ်ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါကိုမြန်မာနိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဖြစ်လာပါစေလို့တို့ရမျှော်လင့်ကြတယ်။ဆိုတော့အဲ့ဒီသမ္မတဝီဒိုရောလည်းပဲသူတို့နိုင်ငံမှာအပြောင်းလဲလှုပ်လာခဲ့တဲ့တွေ့ကြုံရင်းကျက်တဲ့ဒါစပက်ဒီကတည်းကမြန်မာနိုင်ငံကိုဆွေးလွှတ်မယ်ဆိုအစည်းအဝေးနေပါတယ်။အဲဒီဘယ်တော့ဆွေးလွှတ်မလဲ။တကယ်ကလက်ခံပါမလားဆိုတော့လေသိစံတရားရှိစရာနောက်တစ်ခုကဒီသမ္မတဝီဒိုတို့ဟာကမ္ဘာ့အင်အားကြီးနိုင်ငံ20ဖြစ်တဲ့ G20 အစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပတယ်။ဆိုတော့အောင်မြင်ရင်ကျင်းပနိုင်ခဲ့တယ်လို့ကမ္ဘာကချီးကျူးရတယ်။အများကြီးအမှတ်ပေးရပါတယ်။ဆိုတော့သူစီဒီအစည်းအဝေးကိုဆက်ပြီးတော့ထိမ့်ပြီးမြန်မာနိုင်ငံမှာလည်းအလားတူလုပ်ပြခဲ့လိမ့်မယ်လို့ပြောကြားရတယ်ရှိပါတယ်။အင်တန်ဖျော်လင်းဇင်နကိစ္စဖြစ်ပါတယ်။ဒါပေမဲ့အာဆီယံဥက္ကဋ္ဌစတက်ဟာတစ်နှစ်သာဖြစ်ပါတယ်မှာစဉ်။မြန်မာနိုင်ငံရဲ့ပြဿနာကတိတ်ပြီးတော့တရှိ ကျန်င်း လာခဲ့ ဖြစ်တဲ့ တက်နာ မျိုးစုံ ဘယ် အစားစ ဖွဲ့ထုတ်ရမှ မသိရဲ စုကြုံလို ဖြစ်နေပြီ ဆိုတော့ ဒီကိစ္စကို သမ္မတ ဝီဒိုရိုရဲ့ အာဆီယံဥက္ကဋ္ဌ ကျန်တဲ့ လာပိုင်းအတွင်းမှာ ဖြစ်စင်းနိုင်မလား ဆိုတော့ အင်တာမှ မဖြစ်နိုင်တဲ့ ကိစ္စလို့ ထင်ပါတယ် မြတ်စေ
အခု အာဆီယံ စုံကြီး စည်းဝေးပွဲတွေမှာ စစ်ကောင်စီကို မဖိတ်တော့ဘူး ဆရာ ဒီနိုင်ငံရေးနဲ့ ပတ်သက်တဲ့ စည်းဝေးပွဲတွေမှာ တော့မှာ
နိုင်ငံရေးရကိုစားမပြုတဲ့သူကိုပဲဖိတ်တာလည်းရှိပါတယ်။ဒီလိုအာဆီယံအနေနဲ့ပေါ့နော်မြန်မာနိုင်ငံပေါ်မှာဒီထက်ပိုပြီးတော့ဘာလို့လာနိုင်သေးရဲ့လို့ထင်ပါတယ်ဆရာ။ဥပမာပေါ့မြန်မာကိုအာဆီယံဖွဲ့ဝင်ရနေပြီးတော့ရက်ဆိုင်လိုက်တာမျိုးရောဖြစ်လာနိုင်တယ်လို့ထင်ပါတလား။ဖတ်တခုကစီဝေးရမှာမြန်မာကိုမဖိတ်တော့တာမြန်မာကသိပူပုံမရပါဘူးအဲ့ဒီဆိုဘယ်ဖိတ်လဲပဲအေးဆေးပဲ Malaysia when you joined NY Ibrahim Radikiza on a Langjong in Chipare, but do my line like the Ruti. So ASEAN the Petum Pum of Jone, Akizama, we are Pisimbo Surama, consensus, Alum Bundubot, Yama Sumpia Mesura, a foreign ranger who took the answer out of the Loma Rele who threw Lakanjali and Hugu, did you see Alem Sigirau?
Hello, sir. Still, Paco, Bobby, don't go like the law. Chimatana, Lassia.
Together, the young man Bumiza, Dolly, Masulo, Mimayo, Tedaway, Makain Dura, Balu, Pioraha, Makain to a gin then, Nangandria, Jimesha, Jumpia Jabba, Mutino, Jumpia, and Lopiolo Yawa. So, the two are some that Jarre, I don't. Asianha, Diga Downsia, first each year than a Bama, but that time Balalu. Then you arrive such a Kayara, looking on to look at you that she wrote up to Yawa.
Okay, Rasia, I wrote you chin in Yuma.
อารมณ์เยยินเนี่ยมาชื่อนี่แหละเมฆงบ่ญาติญาติเนี่ยด้วยเหมือนเช่นไม่ชื่อหรอกครับโอเคไอ้เมฆงอ่ะอารมณ์ยินเนี่ยมาชื่อตัวเจ้าญาติเนี่ยมาแล้วชื่อเมฆงဖြစ်ไปเนี่ยครับญาติเนี่ยญาติก็ท้ามาเว้ยตลอดไอ้ญาติเนี่ยนักงานยาผู้อกุโลอาเซียนโดละกองปินบะตะนักงานนักงานผู้โดละกองอกุพี่ว่าลุกละรอไม่อยากหรอกครับกูปี่ด้วยมาเว้ยเปียงแล้วไหนอ๋อ
ASEAN Alecha Ukatape, Indonesia Letter, Nemaye, Pobi Lola, Namala Sure, Nolinja Shimishigo, Ujo Santae, Editane, Sunica, a season, the ma, Mamiata Zeone, Sune, Demjagirava. အခုတော့ပုံမှန်ပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါဒေါင်းဆင်ဒရုံးလို့ခေါ်တဲ့ညာရေးသဘာဝအတိုင်းမဖြစ်တဲ့ကလေးတွေမွေးဖွားလာမှုကြောင့်ပြပြထားပါတယ်ကလေးမွေးလာရင်မျိုးရိုးဗီဇချွေးရင်မှုဖြစ်ပြီးဒေါင်းဆင်ဒရုံးယောဂါနဲ့ညာရေးမပြေဘဲမွေးလာတက်ကြတဲ့အကြောင်းရင်းတွေကိုဒီတစ်ပတ်ဒေါက်တာတန်းဆောင်ရဲ့လူထုနဲ့ကျန်းမာရေးစီစဉ်မှာတင်ဆက်ပေးထားတာမို့နားဆင်ကြည့်ရှုက
ဒီမှာကိုဝင်ဆောင်တဲ့အမျိုးသမီးတွေအနေနဲ့ဒေါင်းဆင်ဒရုံးလို့ခေါ်တဲ့ညာရင်မပြည့်မီတဲ့ဂျင်းလေးကလေးတွေမွေးဖွားဖို့ရာခိုင်နှုန်းများလာတာကိုတွေ့ရပါတယ်။အမျိုးသမီးတွေအနေနဲ့ကိုဝင်ဆောင်ခြင်းနောက်ကျတော့မယ်ဆိုရင်ဒီချက်ကိုတတိပြုကြရမှာပါ။ဒေါင်းဆင်ဒရုံးလို့ခေါ်တဲ့ညာရင်မပြည့်မီတဲ့ဂျင်းလေးကလေးတွေမွေးဖွားရတာဟာဘာကြောင့်ဖြစ်ရတာပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂကူဆရာဝန်တူဖြစ်သူဒေါက်တာဆော့ဟယ်ရီနူးကအခုလိုရှင်းပြပါရစေ
။ဒေါင်းဆင်ဒရုံးကြောင့်ပြောရမယ်ဆိုလို့ရှင်တော့သူ့ရဲ့အခေါ်အဝါနဲ့အရင်စပြောပြမယ်ပေါ့နော်။ဒီဒေါင်းဆင်ဒရုံးကိုမြန်မာလိုကျွန်တော်တို့ဒေါင်းအသင်းဆိုတာရှိတယ်ပေါ့ဒေါင်းဆင်ဒရုံးအသင်းရှိတယ်။သူတို့ကပြောဟိုနာမည်ကတော့မျိုးရိုးဗီဇာချွတ်ယွင်ခြင်းလက္ခဏာများလို့ခေါ်ရမယ်ပေါ့နော်။ဒါယောဂတစ်ခုထက်မျိုးရိုးဗီဇာချွတ်ယွင်တယ်ဆိုတာမျိုးကတော့ပုံမှန်တယ်ပေါ့နော်။ဒါသူ့ရဲ့ဟိုပေါ့နာမည်ပေါ့။နောက်တစ်ခုကတော့နိုင်ငံသားအတိုင်းပြည်တွေမှာတော့ Down syndrome ကို trisomy 21လို့လည်းခေါ်တယ်ပေါ့နော်။ဖြစ်တဲ့အကြောင်းရင်းကိုတေချာလေ့လာကြည့်တဲ့အခါကျတော့သူကမိခင်ရဲ့အသက်နဲ့နည်းနည်းဟိုတော်တော်လေးဆက်ဆက်မှုရှိအောင်တွေ့ရတယ်ပေါ့။မိခင်အသက်ကြီးလာတဲ့အများကလေးလေးကညာရင်မပြည့်မီဘူးဒီလို Down syndrome တွေဖြစ်လာဖို့အတွက်အလားအလာတွေပိုများလာတဲ့ percentage တွေပေါ့နော်။ရာခိုင်နှုန်းတွေပိုတက်လာတွေ့ရတယ်တကယ်အတိအကျဖြစ်ရတဲ့ဖြစ်စဉ်ကတော့ဒီတတိသားဖြစ်ပေါ်ဖို့အတွက်အမျိုးသားနဲ့အမျိုးသမီးရဲ့ class ကြီးပေါင်းဆက်ကြတဲ့အခါမှာဟိုအမျိုးသမီးဘက်ကပေါ့နော်ဒီ chromosome ကျွန်တော်တို့မျိုးဗီဇာမှာရှိတဲ့ chromosome ဆိုတဲ့ chromosome number ကလေးအများကြီးရှိတဲ့အထက်မှာ chromosome number 27ရဲ့ ဒီလိုကွဲထွက်မှုကမှားပြီးတော့ဒီခရိုမိုဆုံးနံပါတ်ကလေးမှာ27မှာခရိုမိုဆုံးလေးနှစ်ခုပဲရှိရမယ်အစား3ခုရှိနေရပါတော့။ဒါကြောင့်မလို့သူကို try ပေါ့ try ဆို3ပေါ့နော် trisomy 21လို့ခေါ်ပါတယ်
။ down syndrome ရင်သွေးငယ်လေးတွေဟာမွေးဖွားခြင်းမှာကလေးကထူးခြားတဲ့ဝိသေသလက္ခဏာတွေနဲ့အတူမွေးဖွားလာတာပါ။ပုံမှန်ရင်သွေးငယ်လေးနဲ့မတူပဲကွဲပြားခြားနားနေတဲ့လက္ခဏာတွေအကြောင်းကိုဒေါက်တာဆော့ဟေရင်နုကအခုလိုရှင်းပြပါတယ်
။ down syndrome ဖြစ်တဲ့ကလေးတွေမှာကျွန်တော်တို့သူ့ရဲ့ပုံမှန်သက်တမ်းထူးခြားခြားကိုရှိတယ်။ဆိုတော့ကျွန်တော်တို့အဲ့ဒါကိုအခြေခံအပြင်၃ဘိုင်းခွဲနိုင်တယ်ပေါ့နော်။ပထမတစ်ဘိုင်းကတော့သူ့ရဲ့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုပေါ့။အဲ့ဒါ physical growth ပေါ့။အဲ့ဒါဒီသူဒီပုံမှန်ကလေးနဲ့မတူကြီးထွားမှုနှေးကွေးနေတယ်။ပြီးလို့ရှိရင်သူ့ရဲ့ခန္ဓာကိုယ်ကဖွံ့ဖွံ့ဖြိုးဖြိုးမရှိဘူး။ထောင်ထောင်မောင်းမောင်းမရှိဘူး။ခက်ညက်ညက်ခက်ပုပုလေးပေါ့နော်။ဖြစ်တာများတယ်။ယောက်ျားလေးဖြစ်မယ်ဆိုလို့ရှိရင်လည်းသူရှိရမယ့်အရက်အမောင်းအရွယ်စားပေါ့နော်ကိုခန္ဓာဖွံ့ဖြိုးမှုဆိုတာမျိုးမရှိဘူးပေါ့ဆိုတော့ဒါသူ့ရဲ့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုနှေးကွေးတဲ့ပထမတစ်ချက်ပေါ့နော်ကျွန်တော်တို့ရော physical growth delay လို့ခေါ်တာပေါ့နော်ဒုတိယချက်ကတော့သူ့ရဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာဟိုဟာလေးတွေပေါ့ဟိုထူးခြားတဲ့လက္ခဏာလေးတွေသူတို့တွေကဒီယောဂရှိတဲ့ကလေးလေးတွေကရုပ်ကလေးတွေအကုန်ဆင်တယ်ပုံစံလေးတွေကအကုန်လုံးအတူတူပဲအဲ့တော့ရေပူရအပြင်သူတို့ရဲ့ဟိုခန္ဓာမျက်နှာတွေဒီခန္ဓာကိုယ်တိဆောက်ပုံကဘာလေးနဲ့တူမလဲဆိုရင်တစ်ချက်ကမျက်စိကစောင်းပြီးတော့မျက်စိမေးမယ်ပြီးရင်လက်ကလေးတွေကလည်းတူတူတုတ်တုတ်ကလေးပေါ့နော်တူတူတုတ်တုတ်ခန့်ခိုင်းလေးဖြစ်နေတယ်။နောက်တော့သူတို့ခြေပွားတွေကကျဲတယ်ပြီးရင်ခြေချောင်းလေးတွေကတော့ခတ်တူတူလေးဖြစ်နေမယ်။နှာခေါင်းကပြားပြီးတော့ကျဲမယ်ပြီးရင်နှရွက်ကလေးတွေကလည်းတူပြီးတော့အောက်ဆိုင်ကျနေတာပေါ့နော်အဲ့ဒါလေးရှိတယ်။ပြီးလို့ရှိရင်လေတိုင်လေးတွေကလည်းတူတယ်အထူးခြားတာတော့ခေါင်းလေးတွေကသေးတယ်ပေါ့နော်အဲ့ဒါမျိုးသူတို့ရဲ့ဒါသူတို့ရဲ့ခန္ဓာကိုယ်ပိုင်းမှာခန္ဓာကိုယ်အစိတ်ပိုင်းပေါ့အဲ့ဒါလေးတွေထူးခြားတဲ့လက္ခဏာလေးတွေအဲ့ဒါဒုတိယချက်ပေါ့နော်တတိယချက်ကတော့ဉာဏ်ရည်ပိုင်းကျန်ရည်ပိုင်း IQ ကလည်းတွက်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ IQ သူတို့ရဲ့ IQ ကဟိုက IQ 50ပတ်ဝန်းကျင်ပဲရှိမယ်။ဒီ IQ 50ဆိုတာဟိုအသက်နဲ့ပြန်ပြောမယ်ဆိုတော့8နှစ်9နှစ်ကလေးတယောက်ရဲ့အတွေးခေါ်ဉာဏ်ရည်အဲ့လောက်ပဲရှိတယ်ပေါ့နော်။ဆိုတော့ down syndrome ယောဂတဲ့ကလေးတွေကအသက်20ဖြစ်ဖြစ်မယ်30ဖြစ်ဖြစ်မယ်။ဒါပေမဲ့သူ့ရဲ့ဉာဏ်ရည်ဉာဏ်သူ့ရဲ့ IQ ကတော့50ပဲရှိမယ်။ဆိုတော့သူဒီ8နှစ်9နှစ်လောက်ပဲအဲ့ကလေးလောက်ပဲတွေးခေါ်တတ်တယ်ပေါ့နော်။ဒါပေမဲ့လည်းဒါအပြောင်းလဲတော့အများကြီးဖြစ်နိုင်တယ်။ဒီ8နှစ9နှစ်တက်ကျော်တဲ့10နှစ်17နှစ်ဉာဏ်မျိုးရှိတာလည်းဖြစ်နိုင်တယ်လို့ဒီထက်နေပြီးတော့9နှစ6နှစ်ကလေးလောက်ပဲတွေးခေါ်နိုင်တာမျိုးလည်းဖြစ်နိုင်တယ်။အပြောင်းလဲတော့အများကြီးဖြစ်နိုင်တယ်။ဒါပေမဲ့ရေပူရတော့ IQ က50ပဲရှိမယ်
။ down syndrome ခံစားနေရတဲ့ရင်သေးငယ်လေးတွေကိုတမန်ရင်သေးငယ်လေးနဲ့အတူရှင်တွဲပြီးပညာသင်ခိုင်းလို့ရမရဆိုတာဟာအမေးများတဲ့မေးခွန်းတစ်ခုဖြစ်ပါတယ်။ down syndrome ရင်သေးငယ်လေးတွေကိုပညာသင်ပေးလို့ရသလားဆိုတာနဲ့ဘယ်လိုနည်းလမ်းနဲ့ပညာသင်ပေးသင့်တယ်ဆိုတာတွေကိုဒေါက်တာဆော့ဟေရင်နုကအခုလိုရှင်းပြပါတယ်
။ကျောင်းပညာသင်တာနဲ့ပတ်သက်ရင်တော့သူတို့ပုံမှန်ကလေးတွေနဲ့တော့တွဲထားပြီးတော့သူတို့ပေါ့နော်သင်ယူညံ့တဲ့တစ်ခုလည်းနဲ့သင်ဖို့ကတော့ကျွန်တော်တို့အဆင်မပြေပါဘူး။ဒါဆိုသူတို့ရဲ့ဉာဏ်ဉာဏ်သူရဲ့အရာကလည်းသူတို့ဒီအသက်ကြီးလာပြီမဲ့လေ IQ ဒီလိုက်တက်လာမှာမဟုတ်ဘူးပေါ့နော်သူတို့ဒီ IQ အတွင်းမဲ့ရှိမှဖြစ်တဲ့အတွက်သူတို့ကိုတခြားကလေးနဲ့ထားလိုက်လို့ရှိရင်သူတို့နှိမ်နာမျိုးလုပ်ဟိုပါပေါ့နော်တခုခုအနိုင်ကျင့်တာမျိုးစိတ်ပိုင်းဆိုင်ရာသူတို့စိတ်ထိခိုက်ပြောဆိုတာမျိုးဖြစ်နိုင်တဲ့အတွက်ကျွန်တော်တို့တွဲမထားပေးတာတော့ပိုကောင်းတယ်ပေါ့နော်တမင်တက်သူတို့နှိမ်ကျင်လို့တော့မဟုတ်ပြီမဲ့သူတို့ဟိုပဲအဖွဲလေးဖွဲ့ပြီးတော့သူတို့ IQ လေးတွေကိုတွက်ပြီးဟိုတူတဲ့ IQ လေးတွေကိုတစုလေးထားပေးပြီးတော့ကျွန်တော်တို့သူတို့အတွက်ကိုတီးတက်ဟိုပါပေါ့တင်ညွန့်ညွန့်နဲ့ဆွဲပေးပြီးတော့စတင်မယ်ဆိုရင်တော့ရတယ်အဲ့လိုမျိုးလုပ်လို့ရတယ်ပြီးတော့သူတို့ရဲ့ဒီလူမှုရေးပေါင်းသင်းဆက်ဆံမှုတွေပဲလည်းကောင်းလောင်ကျွန်တော်တို့သူတို့လူမှုရေးစိတ်ဓာတ်တွေထည့်ပေးလို့ရတယ်သူတို့စီမှာအကောင်းမြင်တဲ့ခံယူချက်တွေရှိလောင်လည်းကျွန်တော်တို့တင်ပေးလို့ရတယ်ပြီးရင်သူတို့ကိုတင်ချပိုင်းဆိုင်ရာအတွက်အချက်တွေကဏ္ဍပိုင်းဆိုင်ရာတွေလည်းအထိုက်အလျောက်တစ်ခုတည်းတော့ကျွန်တော်တင်ပေးလို့ရတယ
်ဉာဏ်ရည်မပြစ်မီတဲ့ down syndrome ရှင်သေးငယ်လူတွေအကြောင်းကိုသိရှိနားလည်နိုင်စီဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်
down syndrome လို့ခေါ်တဲ့ဉာဏ်ရည်နဲ့ဖွံ့ဖြိုးမှုပုံမှန်သဘာဝအတိုင်းမဖြစ်တဲ့ကလေးတွေမျိုးဖွားမှုအကြောင်းအကျေတဝန်ဒေါက်တာသန်းဆောင်ရဲ့လူတုနဲ့ကျန်းမာရေးခဏမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တက်ဆက်တဲ့အပတ်စဉ်အားကစားခဏကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါဘရာဇီးတိုက်စစ်မှုနေမာကတော့ခြေချင်းဝတ်တံရကြောင့်လာနေငယ်ဘောလုံးကစားရတာကလည်းနားရမှာဖြစ်ပါတယ်ဆာဗီးယားနိုင်ငံသားကမ္ဘာအဆင့်တစ်တင်နစ်ကစားသမားနိုဗက်ဂျိုကိုဗစ်Indian World Open Tennis Framework ကနေနှုတ်ထွက်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားတာမို့တဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
။မင်္ဂလာပါဗျာ VOA ရဲ့တစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြင်သစ်ဘက်မှာတော့ပြင်သစ်တိုက်စစ်မှုကီလီယန်အမ်ဘာပေဟာ PSG အသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စာရင်းတင်လိုက်ပါတယ်။စနေနေ့ကကစားခဲ့တဲ့PSG နဲ့ Nantes နဲ့ပွဲမှာ Mbappe ha PSG အတွက်တကူသွင်းပေးခဲ့တာကြောင့်သူဟာ PSG အတွက်စုစုပေါင်း200တကူနဲ့ဂိုးအများဆုံးသွင်းတဲ့ကစားသမားဖြစ်လာခဲ့ပါတယ
်။ C'est très spécial d'être ici. La dernière fois que j'étais ici sur ce plateau, c'était pour annoncer que je restais ici.
နောက်ဆုံးအချိန်အခုလိုစင်ပေါ်တက်လာတော့ငါတော့ကျွန်တော်ဒီမှာကစားသွားမယ်ဆိုတာကိုကြေညာဖို့တက်လာခဲ့တာပါ။အခုလိုမျိုးအသင်းရဲ့တမိုင်းမှာဂိုးအများဆုံးသွင်းတဲ့သူဖြစ်နေအခုလိုတခါပြန်လာရတာကတော့သိက္ခာထူးခြားတဲ့ခွင့်ရတဲ့ရပါပဲ PSG ကစားသမားဖြစ်ရတာဒီလိုမျိုးပြင်သစ်နိုင်ငံရဲ့အကြီးဆုံးအသင်းနဲ့ဖြစ်တမိုင်းအစဉ်လာရှိတဲ့အသင်းရဲ့အင်ဂျီကိုဝတ်ပြီးကစားခွင့်ရတာကတကယ်ကိုဂုဏ်ယူစရာကောင်းတဲ့အထူးအခွင့်အရေးပဲဖြစ်ပါတယ်အခုလိုမျိုးကိုပရိသတ်အားလုံးရှိမှဂိုးသွင်းနိုင်ဖို့ကသိက္ခာအရေးကြီးနေပါတယ်
ဒီမတိုင်ခင်ကတော့အူရုဂွေးတိုက်စစ်မှူးအက်ဒါဆန်ကဗာနီကဂိုးနေရာနဲ့အသင်းအတွက်ဂိုးများဆုံးသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ခါကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ PSG နဲ့ဘရဇိုးတိုက်စစ်မှူးနေမာဟာဒီနေ့ဘောလုံးကြာသည့်အတွက်ဘောလုံးဆက်ကစားနိုင်တော့မှာမဟုတ်ပါဘူး။ခြေချင်းဝက်ဒဏ်ရာကိုခွဲစိတ်ကူးသားဖို့ရှိနေတာကြောင့်သူ့အနေနဲ့3လလောက်အနားယူရမှာဖြစ်တဲ့အတွက်လက်ကျန်ပွဲတွေကိုဆက်မကစားနိုင်တော့ပဲလွှဲချော်သွားခဲ့တာဖြစ်ပါတယ်။ PSG အသင်းကတော့နေမာဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာချင်းချင်းဝဒံရတွေမကြာရရှိခဲ့တာဖြစ်တယ်လို့ချင်းညာချက်ထုတ်ပြန်ထားပါတယ်။သူရဲ့ဒီချင်းချင်းဝခွဲစိတ်ကူတာမှုကိုတော့ကာတာနိုင်ငံဒိုဟာမြို့မှာလုပ်သွားမယ်လို့သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။တစ်ဆက်တည်းမှာပဲ PSG အသွေးရဲ့ညာနောက်ခံလူဟာကီမီကိုပြင်သစ်အာဏာပိုင်တွေကစုံစမ်းစစ်ဆေးတာတွေလုပ်နေပါတယ်။ဟာကီမီကသူ့မကိုအရမပြုတ်ကျင့်ခဲ့တယ်ဆိုပြီးတော့အသက်24နှစ်အရွယ်အမျိုးသမီးတဦးကပြီးခဲ့တဲ့သတင်းဘက်ကရဲကိုတိုင်ကြားခဲ့တာကြောင့်အာဏာပိုင်တွေကသူ့ကိုပြစ်မှုဆိုင်ရာဥပဒေကြောင်းအရစစ်ဆေးမေးမြန်းတာတွေလုပ်နေတာပါဒီဆွဆွဲချက်နဲ့ပတ်သက်ပြီးဟာကီမီဘက်ကတော့ညှင်းဆို့ထားပါတယ်ပြီးခဲ့တဲ့တလောကလည်း PSG နဲ့ဘာစလိုနာညာနောက်ခံလူဟောင်းဒန်နီအယ်ဗတ်စ်ဟာလိမ်ပိုင်းဆိုင်ရာအရစော်ကားခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စပိန်တရားရုံးကသူ့ကိုအာမခံမပေးဘဲဖမ်းဆီးပြီးတော့အကျဉ်းထောင်ထဲမှာထိန်းသိမ်းထားပါတယ်ခင်ဗျာအင်္ဂလန်ကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့ဘက်ကကာရာဘောဖလားကိုဘူးဆွဲခဲ့တဲ့မန်ချက်စတာယူနိုက်တက်အသင်းဟာဒီတစ်ပတ်မှာတော့အကြီးအကျယ်ရှုံးနိမ့်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အသင်းဟာသူ့ရဲ့မဟာပြိုင်ဘက်ကြီးလီဗာပူးနဲ့အန်ဖီးလ်မှာကစားတာမှာ9ဂိုးဂိုးမရှိနဲ့အပြတ်အသတ်ရှုံးသွားခဲ့တာပါ။ပထမပိုင်းမှာလီဗာပူးကတဂိုးဂိုးမရှိနဲ့ဦးဆောင်ခဲ့ပေမဲ့ဒုတိယပိုင်းမှာတော့လီဗာပူးအသင်းကဘယ်သူမှမယုံနိုင်လောက်အောင်ပဲ6ဂိုးဆက်သွင်းပြီးတော့နောက်ဆုံးမှာ9ဂိုးဂိုးမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒါဟာမန်ချက်စတာယူနိုက်တက်အသင်းအတွက်တော့ပရီးမီးယားလိဂ်သမိုင်းမှာအဆိုးအဝါဆုံးရှုံးနိမ့်မှုလည်းဖြစ်ပါတယ်။မယူသင်းကိုဂိုးပြတ်နိုင်ရပြီးတဲ့နောက်လီဗာပူးနီးပြယာဂင်ကလော့ပြောတာကတော့
Yeah. A freak result. Top performance. Really top.
ပွဲရလာကတော့ကြောက်ခမန်းလေးလေးဖြစ်ပြီးကစားပုံကလည်းထိတ်တန့်ပါပဲ။ပွဲစကလေးကကစားတာတကယ်ကောင်းပါတယ်။ဒီပွဲကနှစ်ပေါင်းများစွာအတွင်းမှာအကောင်းဆုံးပွဲပါ။ကျွန်တော်တို့အာမန်အပြင်းနဲ့တကယ်ကိုတိုက်တွန်းတွန်းကစားခဲ့ပြီးလိုအပ်တဲ့အချိန်မှာလည်းတည်တည်ငြိမ်ငြိမ်နဲ့ကစားနိုင်ခဲ့ပါတယ
်။ဘယ်လီပြအရစ်တန်ဟက်ကတော့ပထမပိုင်းမှာသူ့အသင်းကဂိုးသွင်းခွင့်တွေပိုရပြီးတော့ပိုကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာဂိုးတွေများပေးလိုက်ရပြီးပွဲကိုအလွယ်တကူရှုံးသွားကြောင်းသူ့ကစားသမားတွေဟာအသင်းလိုက်စုစုစည်းစည်းနဲ့ကိုလှုပ်ရမယ့်အလုပ်ကိုမလုပ်ဘဲတာဝန်မကျေခဲ့တာကြောင့်အခုလိုအပြတ်အသတ်ရှုံးတာဆိုပြီးတော့ဝေဖန်လိုက်ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးတော့ Manu Pritat ဦးကလည်းအခုလိုပြောပါတယ
် It was a bad game I mean Manchester has come from a few good games so I would give them this
ဒီပွဲကတော်တော်ဆိုးပါတယ်အမားတွေလည်းအများကြီးလုတ်ခဲ့ပါတယ်ခံစစ်ပိုင်းကအမားတွေပါ Liverpool ရဲ့လက်ရှိအနေအထားမျိုးက Manu အသင်းကို9ဂိုးဂိုးမရှိနဲ့နိုင်တာမျိုးမဖြစ်သင့်ပါဘူးဒါပေမဲ့လည်းဘောလုံးပွဲမှာဒါမျိုးတွေဖြစ်တတ်ပါတယ်
ဒီတစ်ပတ်မှာမန်စီးတီးအသင်းကလည်းညူကာဆယ်ကို9ဂိုးမရှိနဲ့နိုင်ပြီးတော့အာစနယ်ကလည်းဘုံးပေါက်ကို2ဂိုးရှုံးနေရကနေဒဏ်ရာအချိန်မိုနောက်ဆုံးမိနစ်မှာတွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားတာကြောင့်အာစနယ်အသင်းဟာပရီးမီးယားလိဂ်ပွဲပြီးဖို့12ပွဲပဲကျန်တော့တဲ့အချိန်မှာမန်စီးတီးထက်5မှတ်အသာနဲ့တရားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်ခင်ဗျာဒီရက်စကြဝဠာနေ့ကဗြိတိန်နိုင်ငံမှာတည်ဆုံသွားခဲ့တဲ့ထိုင်းတော်ဝက်လူငယ်ဘောလုံးအသင်းကောင်းဆောင်ဒွန်ဖတ်ဒွန်ပွန်တက်ရဲ့အယူပြကိုထိုင်းနိုင်ငံမြောက်ပိုင်းကမဲခေါင်မြစ်ထဲမှာပြောလိုက်ကြပါတယ်။သူ့ရဲ့အယူပြဟာဗြိတိန်နိုင်ငံကနေထိုင်းနိုင်ငံချင်းပိုင်မြို့ကိုစနေနေ့ကရောက်လာခဲ့ပြီးတော့လက်နက်လာတွေကတော့မိသားစုဝင်တွေဆွေမျိုးမိတ်ဆွေတွေအပါအဝင်ဗုဒ္ဓဘာသာဖုံးတော်ကြီးတွေကသူ့ရဲ့အယူပြကိုထိုင်းမြန်မာလာအို၃နိုင်ငံစုံနဲ့ရွှေရိဂန်ဒေသကမဲခေါင်မြစ်မှာပြောလိုက်တာဖြစ်ပါတယ်
คนมักจะมาลอยอังคารกันที่นั่น
นํากัตถิกระดูกของญาติพี่น้องมา
ลงนี่ฮะตรุมิตาสุวินิยะอโยปยาฤกโกชวยตริกันติตามาลาปีญ่อเล่ฉิบาเรဒီရွှေတရိကံဒေတာမှာတည်ဆုံသွားတဲ့သူတွေကိုမိသားစုတွေကိုစားကာဝယ်စောင့်ရှောက်ပေးတဲ့နဂါးတွေရှိတယ်လို့ယုံကြည်တာကြောင့်ဖြစ်ပါတယ
်။အသက်18နှစ်သာရှိသေးတဲ့ဒေါမဟာ2018ခုနှစ်ကကဘာတဝါအထုတလေအာယုံဆိုင်မှုခံခဲ့ရတဲ့ထိုင်းနိုင်ငံမြောက်ပိုင်းကရေကြီးနေတဲ့ကြောက်ကူထဲမှာတရင်းနှစ်ပတ်ကျော်ပိတ်မိပြီးတော့ကဲထုတ်ခဲ့ရတဲ့ထိုင်းလူငယ်ဘောလုံးသမား12ဦးတည်းကတဦးဖြစ်ပါတယ်။အဲ့နောက်မှာတော့သူဟာဗြိတိန်နိုင်ငံလီစက်ရှန်နယ်က Brookhouse ဘောလုံးအကယ်ဒမီကျောင်းမှာပညာသင်ကြားခဲ့ပြီးတော့အဲ့လိုပညာသင်ကြားနေစဉ်အတွင်းမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ်ခင်ဗျာ Dennis Federer ဘက်ကိုကြည့်ရရင်တော့ကမ္ဘာအဆင့်တစ် Dennis ပုဂါသမား Novak Djokovic ဟာအမေရိကန်မှာကျင်းပမဲ့ Indian Club Open Tennis ပြိုင်ပွဲကနေထွက်လာရပါတယ် Djokovic ဟာအမေရိကန်နိုင်ငံထဲကိုဝင်ဖို့အတွက်ပြည်ဝင်ခွင့်ဗီဇာမရတာကြောင့်ဘူလကပြိုင်ပွဲဖို့စည်ရင်ပေးထားပေမဲ့လည်းဝင်လို့မရတော့ဘဲနဲ့ပြိုင်ပွဲကနေအခုလိုနှုတ်ထွက်လိုက်တာဖြစ်ပါတယ်နိုင်ငံတကာကနေအမေရိကန်ကိုလာရောက်တဲ့သူတွေဟာကိုဗစ်ကာကွယ်ဆေးထိုးဖို့လိုပြီးဂျိုကိုဗစ်ရှာကာကွယ်ဆေးမထိုးထားတာကြောင့်အခုလိုပြည်ဝင်ခွင့်မရတာဖြစ်ပါတယ်။ဂျိုကိုဗစ်ဘက်ကတော့ပြိုင်ပွဲဝင်ခွင့်ရဖို့အတွက်အထူးခွင့်ပြုချက်တောင်းခံခဲ့တဲ့အပြင်အမေရိကန် Open Tennis ပြိုင်ပွဲနဲ့ American Tennis အဖွဲ့ချုပ်တွေကလည်းဂျိုကိုဗစ်ကိုဝင်ခွင့်ပေးဖို့ထောက်ခံခဲ့ပေမဲ့အမေရိကန်ဆိုရတာဝန်ရှိသူတွေဘက်ကခွင့်မပြုခဲ့တာပါ။ဂျိုကိုဗစ်အနေနဲ့အခုလိုပြည်ဝင်ခွင့်မရတာကြောင့် Indian Wells Open အပြင် Miami Open ပြိုင်ပွဲနဲ့လည်းလွဲချော်သွားခဲ့ပါတယ်။အမေရိကန်ဆိုရဘက်ကတော့ကိုဗစ်ကန့်သတ်ချက်တွေကိုရှေ့လကုန်မှာပြန်ရုပ်သိမ်းသွားဖို့စီစဉ်နေပြီးဒါကြောင့်ဂျိုကိုဗစ်အနေနဲ့လာမယ့်ဩဂတ်လမှာကျင်းပမယ့် American Open Tennis ပြိုင်ပွဲကိုတော့သူ့အနေနဲ့ဝင်ခွင့်ရမယ့်အနေထားလဲရှိနေပါတယ်ခင်ဗျာ
ဘရာဇီးတိုက်စစ်မှုနေမှာတန်ရကြောင်းလာနိုင်ငယ်နားရမှာနဲ့တင်းနစ်စကြောမှာနိုဗက်ဂျိုကိုဗစ်အိန္ဒိယတင်းနစ်ပွဲကနေနှုတ်ထွက်လိုက်ရတာပါဝင်ကိုယ်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့အစီအစဉ်တွေအဆုံးမသတ်ခင်ဒီညဗိုလ်ရူးညနောက်ဆုံးရသတင်းအချင်းချုပ်ကိုကိုခင်မောင်စုံမင်းတလဲပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံမှာတန်းတူညီမျှရေးလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှုပ်ရှားခဲ့တဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေကိုဂုဏ်ပြုပါတယ်လို့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ကြေညာလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်လူထုတော်အမဒေါ်စင်မာအောင်မတ်တီရာစံကြောင်းဒေါက်တာစင်တီယာမောင်တို့ရဲ့ပုံတွေနဲ့အတူဒီမိုကရေစီအရေးတန်းတူရေးအတွက်ဥဆောင်လှုပ်ရှားခဲ့သူတွေရဲ့ပုံတွေကိုအတူတွဲပြီးတန်ယုံ Facebook စာမျက်နှာလူမှုကွန်ရက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်း Generation Z လို့ခေါ်တဲ့မျိုးဆက်သစ်အမျိုးသမီးငယ်တွေရဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုရှေ့တန်းကပါဝင်ခဲ့တယ်လို့ American ငြိမ်းချမ်းရေးဌာန USIB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Bangladesh နိုင်ငံနဲ့ဒေသရင်းနိုင်ငံတွေမှာရောက်ရှိနေတဲ့ Rohingya ဒုက္ခသည်တွေအတွက် American ပြည်ထောင်စုကနောက်ထပ်ဒေါ်လာ26သန်းထမှန်ကူညီပံ့ပိုးသွားမယ်လို့နိုင်ငံရေးဌာနပြောခွင့်ရ NetPrite ကမနေ့မတ်လ9ရက်နေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။မနေ့ကကျင်းပတဲ့2023ခုနှစ်ရိုဟင်ဂျာအရေးနိုင်ငံတကာအလူရှင်များရဲ့စုဝေးပွဲမှာအမေရိကန်ပြည်ထောင်စုကငွေကြေးပမာဏကိုဂရုပြုတာဖြစ်ပြီးမြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာတဲ့အချိန်ကစပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်အတွက်အမေရိကန်ကအခုချိန်အထိဒေါ်လာ 1.1 ဘီလီယံနီးပါးအကူအညီပေးခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကိုလက်နက်ခရမ်းတွေပုံပုံထောက်ပံ့နိုင်ဖို့တွန်းအားပေးတဲ့ UNGEN နဲ့ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာဗုဒ္ဓဦးနေကဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
ကျေးဇူးပါကိုခင်မောင်စုံမေဗိုလ်ရူးညအတွက် VOA အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆုမပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအတွက်အစီအစဉ်မှုကကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေကောင်းကောင်းလေးအစ်ဆက်အနာယူနေတဲ့ညချစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.